Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လတရေပုံထုံးနေ့ညဘက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။တိုင်းတိုမီတာ25 32နဲ့51တို့ကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ရုပ်သက်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားကလွှတ်ပြောင်းပေးရထားတဲ့ကျွမ်းကျန်ရုပ်လောင်း55စုံကိုဒီနေ့ပဲတောင်ကိုရီးယားမှာအခမ်းအနားနဲ့အမေရိကန်စစ်လေယာဉ်တွေပေါ်လွှတ်ပြောင်းတင်ဆောင်ပေးလိုက်ပါတယ်။ဇင်ဘာဝေနိုင်ငံကရွေးကောက်ပွဲအတွက်ဒီနေ့ထုတ်ပြန်လိုက်တဲ့မေယာလာတချို့အရအာနာယဇနူပီယက်ပါတီကလွှတ်တော်မှာအများစုဖြစ်နေအနိုင်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်အတွင်းရှခိုင်းအရေးပဋိပက္ခအပေါ်အမေရိကန်ရဲ့မူဝါဒတွေထွက်ပေါ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့သတင်းမှကြားမှာကတော့
ဘလဒမကလုံကျော်ရေးကောင်စီမှာတွားလို့ရှိရင်ဒီတရုတ်နဲ့ရုရှားအမြဲတမ်းသူတို့ကဒီဗီတိုကိုတုံးနေတော့အဲတချို့ဒီလုံစရာရှိတာတွေလုံးလို့အသေးမပြေဘူ
းပြည်သူလွတ်တော်အမဟောင်းဦးရွှေမောင်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြမှာပါဒီနောက်မှာတော့ဒီနှစ်ထဲလူရကျော်သိဆုံးခဲ့ရတဲ့ကချင်ပြည်နယ်ဖားကန်ကြောက်စိန်တူပွဲရေးလုပ်ကတွေကိုပိတ်သိမ်းဖို့တက်ကြွလှရှားသူတွေတိုက်တွန်းတောင်းဆိုလိုက်တဲ့တဲ့တွင်ကရင်အာဇာနည်နှင့်အခမ်းအနားကျင်းပမဲ့ KNU နယ်မြေတွင်းကိုအစိုးရတပ်မတော်စစ်ကြောင်းနဲ့ဝင်ရောက်လာတဲ့တဲ့တွင်ကပအမွေအနေနဲ့အင်္ဂလိပ်ကမတိန်ကောရေးဒေသခံတွေစာပြီးလောက်ကင်လာတဲ့အကြောင်းတွေကိုတင်ဆက်သွားမှာပါဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့တဲ့တွင်ကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားကပြီးခဲ့တဲ့တဲ့တွင်ဘက်ထက်လွှတ်ပြောင်းပေးရထားတဲ့အမေရိကန်ကြာဆုံးစစ်သည်တွေရဲ့ကျဉ်ချံရုပ်လောင်း55စုံကိုဒီနေ့ပဲတောင်ကိုရီးယားနိုင်ငံမှာအခမ်းအနားနဲ့အမေရိကန်စစ်တပ်ကတည်ယူပို့ဆောင်ရေးလေယာဉ်တွေပေါ်လွှတ်ပြောင်းတင်ဆောင်ပေးလိုက်ပါတယ်။ရုပ်လောင်းတွေကိုတော့အမေရိကန်ပြည်အစုဟာဝိုင်ပြည်နယ်ကိုဆက်လက်တည်ဆောင်သွားမှာပါ။ဟာဝိုင်မှာရှိတဲ့ Blessedgan က Hickam Litescan ကိုရုပ်လောင်းတွေရောက်လာချိန်မှာတော့ထပ်မံကျင်းပမဲ့အခမ်းအနားကိုကိုရီးယားစစ်ပြန်တူရဲ့တားဖြစ်တဲ့အမေရိကန်ဒုတိယသမ္မတ Mike Pence တက်ရောက်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံ Hosan Litescan ကလွှတ်ပြောင်းပေးရတဲ့အခမ်းအနားမှာတောင်ကိုရီးယားခြေဆိုင်အမေရိကန်တပ်ဖွဲ့တွေရဲ့တမူးဖြစ်သူဗိုလ်ချုပ်ကြီး Vincent Brooks မင်းငုံပြောကြားရမှာတော့ကြာဆုံးစစ်သည်တွေနဲ့စစ်ကျင်းသားတွေကိုနေရက်ပြန်သေးရတဲ့အစင်လာတာဝန်ကိုအလေးထားပြောဆိုသွားကြတာပါအမေရိကန်ကိုပြန်လည်ပို့ဆောင်တဲ့ရုပ်လောင်းတွေဘသူဘဲဝါဆိုတာဖော်ထုတ်ရမှာထောက်ကူဖြစ်စေမဲ့သတင်းအချက်အလက်မျိုးတွေကိုတော့မြောက်ကိုရီးယားဘက်ကဘာတစ်ခုမှမပေးခဲ့ဘူးလို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတူကပြည်ရီကိုပြောပါရဲကျွန်းချံရုပ်လောင်းတွေပါဝင်တဲ့တက်တာ55ခုနဲ့အတူစစ်တီတယောက်ရဲ့ကိုဗစ်နံပါတ်ပြားတစ်ခုကိုသာမြောက်ကိုရီးယားကပေးအပ်ခဲ့တဲ့အကြောင်းလဲအမည်မဖော်လို့သူအမေရိကန်ရရှိကပြောဆိုခဲ့တာပါတက်တာတွေကကျွန်းချံရုပ်လောင်းတွေဟာဘယ်သူတွေဖြစ်တယ်ဆိုတာသိနိုင်အောင်ဖော်ထုတ်နိုင်မဲ့တခြားသတင်းချက်လက်တွေပေးအပ်တာမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါရဲဒါကြောင့်လဲရုပ်လောင်းတွေဟာဘယ်သူပြောဝါဆိုတာသိနိုင်မှုနှစ်တွေလာရင်နဲ့ချီအချိန်ယူရနိုင်တဲ့အကြောင်းလဲကာဝေးဦးညီဌာနရရှိကပြောဆိုခဲ့ပါရဲ
ဇင်ဘာဘွေနိုင်ငံကရွေးကောက်ပွဲအတွက်ဒီကနေ့ထုတ်ပြန်လိုက်တဲ့မရလတ်တစိတ်တပန်းအရာအာနာယဇနူပီယက်ပါတီကလွှတ်တော်မှာအများစုအဖြစ်အနိုင်ရသွားပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ဂိန်းကနန်တွေအရာလွှတ်တော်နေရာ210အနက်109နေရာကိုဇနူပီယက်ပါတီကအနိုင်ရလိုက်တာပါ။အဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ကတော့41နေရာအနိုင်ရခဲ့ပါတယ်။ချန်နီယာတွေမှာဘသူအနိုင်ရတယ်ဆိုတာကိုတော့ဆက်လက်ကြီးညာရအောင်မှာပါ။ဥရောပသမ္မဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့မဲဆန္ဒရှင်တွေကိုချင်းချောင်နှောက်ယှက်တာ၊ရွေးကောက်ပွဲကော်မရှင်အပေါ်ယုံကြည်မှုမရှိတာ၊သတင်းမီဒီယာတွေရဲ့ဗလိုက်မှုတွေနဲ့အတူမမျှမတရှင်ပြိုင်မှုတွေရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။သမ္မဂရွေးကောက်ပွဲရလဒ်တွေထုတ်ပြန်ဖို့ကြံ့ကြံ့နေတဲ့အပေါ်မှာမေးခွန်းထုတ်နေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အကဲဖြတ်ချက်ဟာကမ္ဘာအလယ်မှာဇင်ဘာဘွေနိုင်ငံရဲ့ဂုဏ်သိက္ခာတုတ်တက်ရေးအတွက်လည်းအရေးကြီးပါတယ်။ကြံနေသေးတဲ့အထက်ကအနည်းဆုံးနေရာ30ကိုဇနူး PF ပါတီကပဲအနိုင်ရမယ်ဆိုရင်တော့လွှတ်တော်မှာ3ပုံ2ပုံကိုထိန်းချုပ်နိုင်မှာဖြစ်တာကြောင့်ကြံကိုယ်စားလှယ်တွေရဲ့ထောက်ခံမယ်မလို့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခွင့်ရမှာဖြစ်ပါတယ်။သမရရွေးကောက်ပွဲအတွက်မဲတွေကတော့ရေးတွက်နေစေဖြစ်ပြီးဒီသတင်းပတ်နှောင်းပိုင်းလောက်မှာထုတ်ပြန်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။သမရရွေးကောက်ပွဲမှာတော့တိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမရဟောင်းရောဘတ်မူဂါဘီပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းနှုတ်ထွက်သွားပြီးနောက်သမရတာဝန်ယူထားတဲ့အင်မာဆန်မနန်ကွာကွာနဲ့အတိုက်ခံ MDC ပါတီခေါင်းဆောင်နယ်စင်ချက်မီဆာတို့အဓိကဦးဆောင်ရှင်းပြန်ခဲ့ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာအရှေ့တောင်အာရှနိုင်ငံများသင်းအာဆီယံအသင်းဝင်တွေနဲ့ ဒီသတင်းပတ်တဲ့စင်ကူမှာတွေ့တဲ့အခါ Indo-Pacific ဒေသနဲ့ထိတွေ့ဆက်ဆံမဲ့ American သမ္မတ Donald Trump ရဲ့ညွန်မှန်းချက်တွေကိုမြင့်တင်နိုင်မှုကြိုးစားသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းတွေ့ဆုံမှုတွင်မြောက်ကိုရီးယားအရေးစိုးရိမ်မခင်မှုတွေလွှမ်းမိုးနေနိုင်တယ်လို့မြန်မာအရေးနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။အရှေ့အရှောက်ဝန်ကြီးအဆင့်အစည်းအဝေးမှာဝန်ကြီးပွန်ပီယိုဟာကျန်းနိုင်ငံ18နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးပါဝင်ဒေသရင်းလုံခြုံရေးမှာအဓိကချင်းချောင်နေတဲ့ကိစ္စတွေတောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်မှုကြောင့်အငင်းပွားပြီးတင်းမာမှုတွေကြုံရတာတွေဖြစ်ရခိုင်ပြည်နယ်ကပြစ်ခတ်တီကြောင့်ဖျက်ပြေးကြရတဲ့ရိုဟင်ဂျာတွေရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စရပ်တော်များကိုဆွေးနွေးမှာဖြစ်ပါတယ်။မြန်မာဆွေးကားကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းရင်နဲ့လက်တွဲကျူးဝန်းမှုတွေရှိနေတဲ့အကြောင်းပြောဆိုထားတာပါ။ဒီစဉ်တွင်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟွန်နဲ့တရားတွေ့ဆုံဖို့ရှိမှရှိမင်းမြန်ရမှာတော့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့AIF ညီလာခံမှာမြောက်ကိုရီးယားထိပ်တန်းတန်တမန်တက်ရောက်မှာဖြစ်ပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရားတွေ့ဆုံမှုလက်တလောစီစဉ်ထားတာမရှိသေးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲရရှိသူကပြောဆိုခဲ့တာပါရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတော့အမေရိကန်ပါဝင်နိုင်ငံတော်များကဝန်ကြီးတွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂင်လာဗရော့တွေ့ဆုံနေအောင်ကြိုးပမ်းမှုတွေရှိနေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်
အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေနှွင်ပါလာတဲ့ချင်းပါဖို့ရှိနေချိန်မှာပဲမဲဆန္ဒရှင်တွေအပေါ်လွှမ်းမိုးဖို့ကြိုးပမ်းမဲ့အရေးအယောင်တွေလည်းတွေ့မြင်နေရပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဖော်ထုတ်တွေးရှိခဲ့တဲ့လုပ်ရက်တွေရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတာကိုတော့ပုဂ္ဂလိကကုမ္ပဏီတွေနဲ့အစိုးရတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့တွန့်ဆုတ်နေကြပါတယ်။Facebook ကတော့သူ့ရဲ့ Internet လူမှုကွန်ရက်နဲ့ Instagram တွေပေါ်မှာမယိုးသားတဲ့အပြုအမူတွေနဲ့ပူပေါင်းညှိနှိုင်းနေတဲ့အကောင့်32ခုကိုပိတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။စုံစမ်းစစ်ဆေးရေးလုပ်ငန်းတွေဟာအစပြုအဆင့်သာရှိနေသေးတဲ့အတွက်နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတာအပါအဝင်အချက်လက်တွေအားလုံးကိုမသိရသေးကြောင်းလဲ Facebook ရဲ့ blog စာမျက်နှာမှာပြောဆိုထားပါတယ်။ပေးလိုက်တဲ့အကောင့်တွေကိုဖွင့်လှစ်ခဲ့သူတွေဟာအရင်တုန်းကရုရှားအခြေစိုက်အင်တာနက်သုတေသနအေဂျင်စီကဖန်တီးခဲ့မှုတဲ့အကောင့်တွေနဲ့မတူဘဲဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်ဖို့ပုံမှုခက်ခဲကြောင်းလဲ Facebook ကပြောဆိုခဲ့တာပါကျွမ်းကျင်သူတွေကတော့ရုရှားရဲ့လုပ်ရက်တွေနဲ့ပတ်သက်လို့ Facebook ကအထူးအဖွဲ့တစ်ခုဖွဲ့စည်းကင်တွယ်ဖို့လိုအပ်တယ်လို့မြင်ညပါတယ်စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုကာကွယ်တာမှာအမေရိကန်ဆွေရနယ်လွှတ်တော်ကစောင့်ရက်နိုင်တာတွေရှိကြောင်းလဲပြောဆိုထားကြပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးကတော့နိုင်ငံလုံးဆိုင်ရာစိုက်ဘာလုံခြုံရေးညီလာခံမှာ Facebook ရဲ့ကြီးညာခြင်းနဲ့ပတ်သက်လို့ဓာတ်ရိုက်ပြောကြားမသွားခဲ့ပေမဲ့ရွေးကောက်ပွဲလုံကအကောင့်ထဲပေါ်ရေးအဖွဲ့တွေတစ်ခုရဲ့အကူအညီနဲ့အမေရိကန်ရွေးကောက်ပွဲစနစ်ကိုကာကွယ်ရေးအရှိန်မြင့်ဆောင်ရွက်နေတာတွေရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီလိုအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့ပေါ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံမြောက်ပိုင်းကဂျော့ဂျ်ချန်ပီနယ်မှာ IS အစ္စလာမ်ဆွေးရောက်တွေကိုရှင်းလင်းလိုက်ပြီးဖြစ်ကြောင်းတာလီဘန်သဘုံတွေကဒီနေ့ပဲကြေညာလိုက်ပါတယ် IS သွေးကြွတွေတဖြည်းဖြည်းထွက်ပြေးကုန်တယ်လို့ဒေသရင်းကဆိုးရတက်တီထန်လက်နက်ချရတဲ့သူတွေရှိတဲ့အကြောင်းလဲပြောဆိုလိုက်တာပါဒါဆိုခိုင်မှာတာလီဘန်ရဲ့ထိုးစစ်တွေနဲ့ရင်ဆိုင်ရပြီးတဲ့နောက်နိုင်ငံခြားသားတွေပါဝင် IS တက်ခဲ့ရမှာ150လောက်လူညိုရေးတပ်ဖွဲ့တွေထံဒီနေ့ပဲလက်နက်ချခဲ့ကြောင်းလဲတက်မင်းနစ္စတာနဲ့နေဆက်ချင်းထိစပ်နေတဲ့ဂျော့ဂျ်ချန်ပီနယ်ကဒေသခံအာဏာရှင်တွေကအတည်ပြုခဲ့ပါတယ်ဒီနေ့မနေ့ဒေသခံရဲဌာနချုပ်မှာလာရောက်လက်နက်ချဖမ်းခံသူတွေထဲမှာဒေသရင်းက IS တမူတူဖြစ်တဲ့ဟာဘီဘာရာခ်မန်နဲ့ပါဝင်တဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူက VOA ကိုပြောဆိုခဲ့တာပါတာလီဘန်ဖွဲ့ရဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကတော့ဒါဇက်ကိုင်က IS ဆွေးရောက်တွေပေါ်စစ်စင်ရေးတွေကိုလုံခဲ့တဲ့သတင်းသုံးပတ်ကစတင်ခဲ့ပြီးဒီနေ့အစောပိုင်းမှာတော့နောက်ဆုံးကြံနေတဲ့အမဂန်စကန်ကိုသိမ့်ပိုင်နိုင်ခဲ့ကြောင်းအသေးစိတ်ပြောဆိုသွားပါတယ်စစ်စင်ရေးအတွင်းအာဖဂန်နိုင်ငံက IS အဖွဲ့ဝဖြစ်တဲ့ SKP ဖွဲ့ဝင်တက်ခဲ့ရေးသမား100လောက်တုတ်တင်နိုင်ခဲ့ပြီး130လောက်ဖမ်းမိကြောင်းလည်းတာလီဘန်ပြောခွင့်ရကပြောဆိုခဲ့တာပါတိုက်ပွဲအတွင်းတာလီဘန်တက်ခဲ့ရေးသမား18ယောက်ကြဆုံးပြီး73ယောက်ဒဏ်ရာရကြောင်းလည်းအတည်ပြုပြောဆိုခဲ့ပါတယ်
ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဆင်ရဲဖွဲ့မန်နေဂျာဟောင်းပေါ်မနက်ဖိုကယူကရိန်းနိုင်ငံရေးအတွက်ဆောင်ရွက်ပေးမှုကနေရခဲ့တဲ့ တန်းနဲ့ချီတဲ့ဒေါ်လာငွေကြေးကိုပြည်ပဗန်းစင်းတွေဖွင့်ပြီးစီမံခန့်ခွဲခဲ့တာမှာအခွင့်နဲ့ဗန်းဥပဒေကိုဖောက်ဖျက်ခဲ့တယ်လို့အမေရိကန်အစိုးရရှင်းနေတွေကယုံကြည်နေကြပါတယ်။မနန်းဖို့ရဲ့ရှင်းနေတွေကတော့သူ့ရဲ့စီးပွားဘက်အပေါ်မှာအပြစ်ဖို့ကြပါတယ်။မနေ့အင်္ဂါနေ့တုန်းကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမှာအခွင့်နဲ့ဗန်းဥပဒေတို့ကိုချိုးဖောက်မှုဆွဲချက်တွေနဲ့မနန်းဖို့ကိုတရားရုံးစစ်ဆေးမှုနဲ့ပတ်သက်ပြီးသူ့ရဲ့ရှင်းနေထော့မတ်ဇနဲလ်ကကြေညာချက်ထုတ်တာမှာတော့ရစ်ဂိတ်ဆိုတဲ့လူတစ်ယောက်ကြောင့်ဒီကိုရောက်ရတာလို့ပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတဟောင်းဗစ်တာယန်နုခိုဗစ်ချ်နဲ့သူ့ရဲ့ရုရှားလိုလာတဲ့ Regions Party အတွက်မနန်းဖို့ရဲ့နိုင်ငံရေးအကျိုးဆောင်ကကိုပေးခဲ့တဲ့ဩစာရှိတဲ့ယူကရိန်းတတိယရင်နဲ့ Rigate တို့ကိုရှင့်နေစနဲကအပြစ်တင်ခဲ့တာဖြစ်ပါတယ
်။ UN ကောင်ဆောင်ရင်းနဲ့တရားစင်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခံလန့်ချက်ကို UN စစ်တပ်မှဩစာရှိဆုံးတပ်ဖွဲ့ဖြစ်တဲ့တွန်လိုင်းပြည်ဆောင်တပ်ရဲ့ကြီးကဲကဖယ်ချလိုက်ပါတယ်။ UN တွန်လိုင်းပြည်ဆောင်တပ်ရဲ့တပ်မှုဖြစ်တဲ့မိုဟာမက်အလီဂျာဖရီကအမေရိကန်သမ္မတကိုနတ်ဆိုကြီးတစ်ပါးဖြစ်ခေါ်ဝေါ်သုံးနှုန်းပြီး UN ကောင်ဆောင်ရင်းနဲ့စကားပြောခွင့်ပြုမှာမဟုတ်ကြောင်းပြောဆိုလိုက်ကြပါUN ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ UN ကောင်ဆောင်နေတဲ့ချိုတင်ကန့်သက်ချက်တွေမှာပဲဓာတ်ရိုက်ဆွေးနွေးဖို့သမ္မတထရန့်ကဒီသတင်းပတ်ထဲအင်ပီရိုသတင်းစာရှင်းလင်းပွဲမှာကန့်လန့်ခဲ့တာကို UN ဘက်ကစစ်မြေရရှိသူတုံ့ပြန်တာဒါပထမဆုံးလို့ဖြစ်ပါတယ် UN ဘက်ကဒီလိုပယ်ချပြင်မြင်လဲသမ္မတထရန့်ကတော့မနေ့တုန်းကဖလော်ရီဒါပြည်နယ်မှာထောက်ခံသူတွေကိုပြောကြားခဲ့တဲ့မင်းကွန်းမှာတော့ UN အနေနဲ့ကန့်လန့်ချက်ကိုလက်ခံလာမယ့်လလရီရှိတဲ့အကြောင်းပြောဆိုခဲ့တာပါ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုနှစ်ခုကြောင့်ထောင်နဲ့ချီတဲ့အိုးအိမ်တွေမိဘေးကျရောက်မဲ့အန္တရာယ်ရှိတယ်လို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကယ်လီဖိုးနီးယားမြောက်ပိုင်းမှာအိမ်တချို့လဲမီးလောင်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်။မန်ဒိုစီနိုနဲ့လိတ်ခရိုင်တွေတဲက188စတူယန်ကီလိုမီတာလောင်ကျွမ်းခဲ့တဲ့တော်မီကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစ조사နေကြရဆဲဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်ကတော်မီလောင်ကျွမ်းမှုကြီးနဲ့ဆက်ဆက်ပြီးမိရှုံးမှုတန်တရားနဲ့လူတအုပ်ကိုအာဏာပိုင်တို့ဖမ်းဆီးခဲ့ပါတယ်။တောင်ပိုင်းကယ်လီဖိုးနီးယားတော်မီအတွင်မှာလည်းလူပေါင်းများစွာဘေးလွတ်ရာရှောင်တိမ်ခဲ့ကြရပါတယ်ရှင
်။ပို့ထိုးနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငေထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆမားတွေကိုဆက်တိုက်တင်ဆက်သွားပါမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုရဲ့အရှိအာရှထိပ်တည်ဆွေးနွေးပွဲရဲ့နိုင်ငံခြားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲမှာရခိုင်ပြည်နယ်ပြဿနာကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူကပြောဆိုထားပါတယ်။မကြာခင်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျင်းပခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညှိနှိုင်းခံအပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်အတွင်းရခိုင်အရေးပဋိပက္ခအပေါ်အမေရိကန်ရဲ့မော်ဝါရသစ်ထွက်ပေါ်လာနိုင်တယ်လို့လည်းမျှော်လင့်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်တဲ့ APHR ခေါ်လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကပုတ်အဖွဲ့ဝင်ပြည်သူလွှတ်တော်အမတ်ဟောင်းဦးရွှေမောင်ကိုမတ်တင်ငင်ထိုက်ကဆက်သွယ်မေးမြန်းလာမှသူကအခုလိုစာပြီးပြောပါတယ်
။အပြည့်ပြည့်ဆိုင်ရာဘာသာရေးလွတ်လပ်မှုဒီကမ္ဘာညီလာခံကြီးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဦးဆောင်ပြီးမှာပေါ့နော်အစည်းအဝေးလုပ်တာနိုင်ငံပေါင်း80ကျော်တက်ပါတယ်။အဲ့ဒါကိုကျွန်တော်နားလေတာကဒီအမေရိကန်အစိုးရပြည်ဘာသာရေးလွတ်လပ်မှုဆိုတဲ့ပိစားနေပါတော့ဒီနိုင်ငံတကာလူ့ခွင့်ရေးချိုးဖောက်မှုတွေကိုကင်တွင်မဲ့ policy အစ်တစ်ခုလို့ကျွန်တော်ယူဆရတယ်ပြီးရင်ဒီကမ္ဘာနိုင်ငံတွေပေါ့နော်အဲ့ဒီ American ရဲ့ဒီ policy အစ်တစ်နဲ့တွားမဲ့ဒီဟာကိုဘယ်နိုင်ငံတွေကထောက်ခံမလဲဘယ်နိုင်ငံတွေကလာမလဲဆိုတာကိုလည်း sensitive ပွဲလို့လည်းကျွန်တော်ကသုံးသပ်တယ်အခု ASEAN ကိုအစည်းအဝေးတွားမယ်ဆိုတော့အဲ့ဒီ ASEAN နိုင်ငံတွေကိုလည်းဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့ဒီကိစ္စကိုရှင်းပြပြီးတော့ဒီနိုင်ငံတကာမှာဘာသာရေးဒီလွတ်လပ်မှုကိုချိုးဖောက်ပြီးတော့ဒီလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်နေတဲ့ဟာတွေကိုဒါရက်တက်အောင်ဒီလုံမယ်ခုနကဒီဟောပေါ့နော်ဒီဇူလိုင်လဒီ24 5 6မှာသူတို့ဆွေးနွေးပြီးတော့ဒီဆုံးဖြတ်ချက်တွေချခဲ့တဲ့ဟာကိုစပြီးမှဒါအကောင့်တွေဖော်မယ်လို့ကျွန်တော်ကသုံးသပ်ရပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေတဲ့ဒီခုနကပေါ့နော်ဒီရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးမှလည်းအခြားအာဆီယံနိုင်ငံတွေနဲ့ပါသူပူးပေါင်းပြီးတော့တိုက်တွန်းပြီးတော့ဒီလုံနိုင်မဲ့နည်းလမ်းတွေရှာဖွေပြီးတော့ဒီအကောင်းဆုံးဖြစ်အောင်စ조사လှုပ်ဆောင်နိုင်တဲ့အခြေအနေရှိပြီလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်အမေရိကန်အစိုးရရဲ့ဒီရိုဟင်ဂျာရေးကိစ္စအပေါ်မှာကင်တွယ်ပုံကရောဘယ်လိုသဘောရပါလဲရှင်
နိုင်ငံတကာဒ ီဘာသာရေးလွတ်လပ်မှုညီလာခံကြီးမစခင်တော့ဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲနည်းနည်းလေးနေတဲ့သဘောရှိတာပေါ့နော်ဒါပေမဲ့အဲ့ဒီနောက်ပိုင်းအဲ့ဒီညီလာခံမှာသူတို့ဆုံးဖြတ်ချက်ဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေအကြောင်းအရာတွေဆွေးနွေးချက်တွေကိုကျွန်တော်လေ့လာသုံးသပ်ကြည့်တဲ့အခါကျတော့ဒီအခုနောက်ပိုင်းမှာဒီအမေရိကန်လွတ်တော်နဲ့ဒီ level ယူပေါ့နော်အချိန်ဟွန်မြင့်ပြီးတော့ဒီလောက်ကြိုက်မယ်လို့ကျွန်တော်အဲ့လိုပဲညှော်လင့်သုံးသပ်ရပါတယ်နော်
အဲ့တော့အမေရိကန်ပါဝင်မှုကဘလောက်အရေးကြီးပါတလဲတဲ့အရေးပါနိုင်ပါတလဲဆရာ
ဒီကုလသမဂ္ဂလုံခြုံရေးကောင်စီဥဆောင်တာတဲ့အမေရိကန်အစိုးရဥဆောင်တာကပို့ပြီးတော့ကောင်းတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာတွားလို့ရှိရင်ဒီတရုတ်နဲ့ရုရှားအမြဲတမ်းသူတို့ကဒီဗီတိုကိုတုံးနေတော့အဲတချို့ဒီလုံးစရာရှိတာတွေလုံးလို့အဆင်မပြေဘူးဆိုတော့အမေရိကန်ဥဆောင်ပေးမှအမေရိကန်ရဲ့ခုနကပြောတဲ့လေဒီဒီမဟာမိတ်တွေနဲ့အဲအားလုံးဒီကမ္ဘာနိုင်ငံမှာလည်းဒါအမေရိကန်နိုင်ငံရဲ့ဆိုတော့သူမှလည်းမိတ်ဆွေပေါင်းတဲ့အများကြီးရှိတယ်လေအဲ့ဒါမျိုးလုံးလို့ရှိရင်ပို့ပြီးမှထိရောက်မယ်ပို့ပြီးမှအဆင်ပြေမဲ့အလားအလာရှိပါတယ
်ပြည်သူလူထုအမဟောင်းဦးရွှေမောင်ဟာ2010ပြည့်နှစ်ရွေးကောက်ပွဲမှာပူတီတောင်ကိုစားပြုပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုဝန်ရရှင်များရွေးကောက်ခံခဲ့သူပါရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကိုထူထောင်ဆောင်ရွက်နေသူလည်းဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ကရင်ပြည်နယ်ဖားပွန်မြို့နယ်ကကရင်အာဇာနည်နေ့အခမ်းအနားကျင်းပမဲ့ KNU တပ်မဟာငါနှစ်မြေအတွင်းကိုအစိုးရတပ်မတော်ကစစ်ကြောင်းတွေဝင်ရောက်လာတဲ့အတွက် KNU ဘက်ကအရှိတောင်ပိုင်းစစ်ဌာနချုပ်တိုင်းမွန်းနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရဲဆောင်ကြီးကော်မတီ JMC ကိုကန့်ကွက်စွာပေးပို့ထားပါတယ်။နှစ်ဖက်သက်တွေကြားပဋိပက္ခဖြစ်ပြီးတော့ငင်းကြရဲလုံငန်းစဉ်မတိခိုက်စေဖို့မြန်မာအစိုးရဘက်ကတပ်တွေပြန်ရောက်ဖို့ကိုလည်း KNU ကတောင်းဆိုထားပါတယ်။ဒီတည်င်းကိုတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီလ12ရက်နေ့မှာကြာအောင်မယ်ကရင်အမျိုးသားအာဇာနည်နေ့ကိုကရင်မျိုးသားစည်းရုံး KNU ရဲ့တရင်တပ်ဖွဲ့တွေအခြေစိုက်ရာနေရာတွေမှာအသီးသီးကျင်းပဖို့ပြင်ဆင်ထားကြတာဖြစ်တယ်လို့ KNU တပ်မဟာငါအခြေစိုက်ရာဖပုံခရိုင်အတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်ကရင်မျိုးသားကောင်းဆောင်စောပတ်ဦးကြီးကြာဆုံးတဲ့နေ့ကိုတတ်မှတ်ခဲ့တဲ့အာဇာနည်နေ့မှာစစ်ဘက်ဆိုင်ရာအခမ်းအနားတွေထည့်သွင်းကျင်းပတာကြောင့်အမြင်မမားစေဖို့အတွက်တမရဘက်ကလည်းအရင်ရက်တွေကလေးကအကြောင်းကြားစာပေးပို့ထားကြောင်း KNU ရဲ့ထွေထွေတွင်ရင်မှုဘရိုဆောထာရုံမှုကပြောပါတယ်
ကျွန်တော်တို့ဒီအာဇာနည်နေ့မှာစစ်ဘက်ဆိုင်ရာအခမ်းအနားပုံစံမျိုးနဲ့ဝန်ထမ်းချင်းချက်ထိမ့်မှတ်တဲ့ပတ်သက်တဲ့အမျိုးလုပ်တဲ့အလစ်ထရှိတာဟိုအဲ့ဒါဟိုစစ်ခမ်းနားနဲ့ဖြစ်တဲ့ကြောင်းလဲစစ်တပ်ဘက်ကဟိုအငြင်းမာတာများရှိမလားဆိုတာလေးတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်လဲကျွန်တော်တို့အကြောင်းကြားတဲ့စာတော့ပို့ထားပါတယ်
အခမ်းအနားကျင်းပဖို့ပြင်ဆင်နေချိန်မှာ KNU တပ်မဟာငါအခြေပြုရာဖပုံခရိုင်ဂရိုင်းတိကျေးရွာအုပ်စုအတွင်းကိုအစိုးရတပ်မတော်ဘက်ကအင်အားဖြည့်ဝင်ရောက်လာတဲ့အတွက် KNU တပ်မဟာငါတပ်မဟာမှုကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုစီကိုတက်တွေပြန်ရုပ်သိမ်းဖို့အကြောင်းကြားစာပေးပို့ခဲ့ပါတယ်အစိုးရတပ်မတော်ဘက်ကတက်တွေဝင်ရောက်လာတဲ့အပေါ်မှာ KNU ဗဟိုကပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ထံကိုလည်းကန့်ကွက်စာပေးပို့ထားတယ်လို့ဘရိုဆောထာတို့မူကပြောပါတယ
်ကျွန်တော်တို့ထင်တာကတော့ဒီနားလည်မှုလွဲမှားတဲ့သဘောပုံစံပဲလို့တော့ထင်ရတာပေါ့နော်ဟိုအဲ့တော့ GMC ကိုလည်းကျွန်တော်တို့ကန့်ကွက်စာပေးထားတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီဟာကဟိုနားလည်မှုလွဲမှားတဲ့အပိုင်းဆိုလဲအောက်ခြေမှာတွေ့ဆုံပြီးတော့ဖြည့်ရှင်းလိုက်လဲပြီးသွားတဲ့ကိစ္စပဲလေဒါပေမဲ့အခုကတော့အောက်ခြေရတည်နေရသူတို့ကစခန်းမှာဆွဲထားတဲ့ပုံစံမျိုးပေါ့နော်ယာယီဖြစ်မလားဘလို့ဖြစ်မယ်တော့မသိပါဘူးဒါကတော့ဟိုနားလည်မှုလွဲမှားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ GMC ကိုတော့ကျွန်တော်တို့ support တာလည်းရှိပါတယ
်ဖြစ်ခတ်တက်ခဲမှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အတွင်းရင်းမှုနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်ကတော့စာလက်ခံမရသေးကြောင်းပြောပါတယ
်ကျွန်တော်တို့ GMC ကိုတော့အဲ့ဒီစာနဲ့ပတ်သက်ပြီးတော့အဲ့ဒီတော့လာတော့
ပြီးခဲ့တဲ့လတွေအတွင်းကလည်းဖာပွန်ခရိုင်လွယ်မှုပလော့ဒေတာဘက်မှာတက်မရော်ကကာလန်ဖောက်တဲ့ကိစ္စနဲ့ပတ်သက်ပြီး KNU နဲ့တိုက်ပွဲငယ်တွေဖြစ်ပွားခဲ့တယ်လို့ဒေတာကန်ပြည်သူ2000လောက်ဟာနေရွှန့်ခွာထွက်ပြေးရတာတွေရှိခဲ့ပါတယ်ဒီလို CA ပြိပခတွေဖြစ်ပွားချိန်မှာ JMC ကနှစ်ဖက်အကြားညှိနှိုင်းဆောင်ရွက်ခဲ့တယ်လို့နောက်ဆုံးမှာတက်မရော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံပြီးကာလန်ဖောက်လုပ်တဲ့အစီအစဉ်တွေကိုယာယီရပ်ဆိုင်ခဲ့တာကြောင့်နှစ်ဖက်ပြည်လည်မှုရခဲ့ပါတယ်
ကိုမိုးစပါရှင်ခုတော့ဖားကန်ဖက်ဆဲရအောင်ပါကချင်ပြည်နယ်ဖားကန်ကကြောက်စိမ့်ဒေသမှာဒီနေ့တနေ့ထဲမှာကို9လအတွင်းလူပေါင်း100ကျော်တိဆုံးခဲ့တဲ့အတွက်နောက်ထပ်မြေပြိုကျမှုတွေဖြစ်နိုင်တဲ့အန္တရာယ်ရှိလို့နေတဲ့ကြောက်စိမ့်တွင်းတွေကိုလုံးဝတားမြစ်ပိတ်သိမ်းဖို့နဲ့နိုင်ငံသူနိုင်ငံသားတွေရဲ့အလုပ်ကန်ရှာပါမှုတွေကြောင့်ဖြစ်လာရတဲ့နောက်ဆက်တွဲအသက်အန္တရာယ်ဆုံးရှုံးနေနိုင်ရမယ့်အရေးကိုပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအထူးအရေးတကြီးဆောင်ရွက်ဖို့တင်နေပြီလို့ကချင်အရေးလှုပ်ရှားသူတွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆယ်ရန်များကြီးတွေတုံးပြီးတော့စီကန်တူဖို့နေတာတွေလုပ်ငန်းခွင်တွင်လုံခြုံမှုမရှိတာနောက်ရေမစေးကြောက်ရှာဖွေသူတွေမြေပြိုကျမှုကြောင့်အစုလိုက်ပြုံးလိုက်တည်ဆုံမှုတွေကိုဟန်တာကာကွယ်နိုင်ဖို့အတွက်ဖက်ကန်ဒေတာတဲ့တရားဥပဒေစိုးမမှုနဲ့ခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့လိုအပ်နေပြီလို့လည်းတုံ့သက်ပါတယ်မဆုမုံကတင်ပြထားပါတယ
်ကဘာကျော်ရေသွေးကောင်းတဲ့ကြောက်စိမ့်တွေထွက်ရှိရာကချင်ပြည်နယ်ဖက်ကန်ဒေတာကကြောက်စိမ့်တူးဖော်တဲ့လုပ်ငန်းခွင်တွေကထွက်လာတဲ့စွန့်ပြစ်မြေစာပုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ကလူအများအပြားလာရောက်ခြေချနေထိုင်ပြီးတော့စွန့်ပြစ်ကြောက်တွေရှာဖွေနေကြတဲ့အချိန်မှာမိုးရာသီမှာမိုးများရေကြီးပြီးမြေပြိုကျတာရှိတယ်လို့ကြောက်တူးဆက်ကြီးတွေနဲ့တူးဖော်နေလို့တုံခါမှုတွေနဲ့မြေစာပုံတွေမြေကပယ်ရန်တွေမကြာခဏပြိုကျလို့လူရာနဲ့ချီတည်ဆုံးရတာရှိတယ်လို့လူအများအပြားမြေပိပြီးပျောက်ဆုံးသွားရတာတွေလည်းရှိနေပါတယ်ဒီနေ့2018ခုနှစ်ကတော့လူအသေးပြောက်အများဆုံးနဲ့မြေပြိုကျမှုအဆိုးဝါးဆုံးနှစ်တစ်နှစ်ဖြစ်ပြီးဇူလိုင်လ1ရက်ထဲမှာကိုဇူလိုင်လ14ရက်နေ့ကတစ်ချိန်ဇူလိုင်လ24ရက်နေ့ကတစ်ချိန်နှစ်ချိန်ပြိုကျခဲ့ပြီးအခုနောက်ဆုံးမြေပြိုကျမှုမှာတော့အနည်းဆုံးလူ23ဦးရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်ဒီလိုမျိုးလူအများအများတည်ဆုံးနေရတဲ့မြေပြိုကျမှုတွေရှိနေပေမဲ့လူအသက်အန္တရာယ်ကြီးမားလွန်းလာတဲ့ကြောက်ပြက်တူးဖော်ရေးလုပ်ငန်းခွင်တွေမှာရေမစေးကြောက်တွေဆက်ပြီးတော့တူးဖော်ရှာဖွေနေကြတဲ့အနေအထားကတော့တိတ်ကိုအန္တရာယ်ကြီးလွန်းတယ်လို့ဒေသခံတွေကသုံးသပ်ပါတယ်အဓိကကတော့အလုတ်ကိုင်းရှာပါတာခိုင်မာတဲ့ဘဝအမှားကန်ချက်ရှိတဲ့အသက်မွေးဝမ်းကြောင်းအလုတ်တွေလုတ်ကိုင်းတိုင်းခွင့်အခွင့်အလမ်းကရှာပါလို့နေတာတွေကလည်းအခုလိုမျိုးအသက်အန္တရာယ်ကိုမငဲ့ဘဲနဲ့ဆက်ပြီးလုတ်ကိုင်းနေကြရတဲ့အခြေခံအကြောင်းတရားဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူဦးခွန်းရှာအောင်ကသုံးသပ်ပါတယ
်ဒီကိစ္စတော့ကျွန်တော်နိုင်ငံရေးရဲ့စီးပွားရေးနဲ့လည်းအများကြီးဆက်စပ်တာပေါ့နော်အထူးဖြစ်ဖက်ကန်ဒေတာမှာပွားရောက်ပြီးအောက်ခြေပေါ့နော်လုပ်ငန်းတွေလုတ်ကိုင်းနေတဲ့လူအများစုဟာဒီရွှေပြောင်းလုတ်တာအများစုဖြစ်တဲ့အားကြောစွာတစ်ဖက်မှာကြတော့သူတို့အတွက်သဝနေရေးလုတ်ဆောင်ပေးတဲ့နေရာမှာဥပဒေကြောင်းအရာလေတစ်ဖက်မှာကြတော့သူတို့ရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆက်ဆက်နေတော့ဒီကိစ္စဒီဖြစ်လာတဲ့အချိန်မှာဒီဒေတာခံပြည်သူလူထုတွေအတွက်လည်းထည့်သွင်းစဉ်းစားဖို့ပြည်ထောင်အကောက်အွယ်ပေးဖို့လိုတယ
်အခုလိုမျိုးဖားကန်ဒေတာမှာကြောက်စိတူဖော်ရေးလုပ်ငန်းတွင်နေတဲ့ဆက်ရန်တရားကြီးတွေတုံးပြီးတော့စီကံမဲ့တူဖော်နေတာတက်တန်းလိုလုတ်ကွက်တွေတဲ့အန္တရာယ်များလွန်းလာတဲ့အနေအထားတွေမှာတော့ဆက်ပြီးတော့အရေးစွန်ရှာဖွေနေသေးတာတွေရှိနေတဲ့အတွက်ဒီလုပ်ငန်းတွေကိုလုံးဝပိတ်သိမ်းပစ်ဖို့နဲ့ဖြစ်ခဲ့တဲ့မြေပြိုကျမှုတွေကိုစနစ်တကျစုံစမ်းစစ်ဆေးတင်တယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကမခွန်းကြာကအကြံပြုပါတယ်
တရားဝင်တော့တရားမဝင်တော့ဒီလုပ်ငန်းခွင်တစ်ခုလုံးမှာအန္တရာယ်ရှိမှုမရှိမှုပေါ်မှာမူတည်ပြီးတော့မှဒီလုပ်ငန်းခွင်အားလုံးကိုမိုင်းတွင်းနဲ့အားလုံးကိုရပ်ထားစီခြင်းနဲ့ရှင်ဘာဖြစ်လို့လဲဆိုလို့ရှိရင်လောလောဆယ်ဒီမိုင်းတွင်းတွေကိုအရင်ပိတ်ချလိုက်ပြီးမှဒီကင်းလုံးချုပ်ကြီးဘက်ကနေရှူတော့ကနေကြည့်ပြီးတော့မှအကုန်လုံးကိုတစ်ခေါက်ပြတ်မြစ်စီဖြစ်စီခြင်းနဲ့ဒါပေမဲ့တကယ်ကဖတ်ကနေရမှာလောလောဆယ်ဖြစ်နေတာကဒီ law enforcement ဘက်ကတော့၎င်း monitoring ဘက်ကတော့၎င်းဘေကန်ကဘယ်ဝန်ကြီးဌာနမှလုပ်ငန်းလုပ်ဆောင်နေတာမတွေ့ဘူးပြီးတော့မိုင်းတွင်းတွေကလည်းလုံချုပ်ကြီးကိုကိုကြီးကိုဟန်နဲ့ယူကြတဲ့အခါစစ်တပ်ကယူတာရဲဘက်ကယူတာကိုကြီးကိုဟန်နဲ့ယူနေတဲ့အခါမှာအဲ့မှာအကျဉ်းချုပ်ခြားစားမှုတွေပါပါတဲ့အခါကျတော့လိုအပ်တာချက်ပြတနာပုံပြီးမှဖြစ်နေပါလေရှင်ဒါကြောင့်မို့လို့ဒီဥပဒေစိုးမိုးမှုနဲ့ဘေးကင်းလုံခြုံမှုအတွက်အခုလောလောဆယ်အထူးဖြင့် moving လုပ်ကအခြေအနေမျိုးမှာအားလုံးကိုရပ်ဆိုင်ထားတင်ပါတယ
်အခုလိုမျိုးကချင်ပြည်နယ်ထဲမှာမိမိတို့ရဲ့နိုင်ငံသူနိုင်ငံသားတွေရာနဲ့ချီပြီးတော့လူအစုလိုက်အပြုံလိုက်တည်ဆုံနေရတဲ့အနေအထားကိုတော့သက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းပြီးတော့နိုင်ငံသားခွင့်ရေးတဲ့အကြီးကာဝယ်ဆောင်ရှောက်ပေးဖို့လိုအပ်တယ်ပြီလို့ကချင်ဒေသခံဦးကွမ်းရှာအောင်ကတိုက်တွန်းပါတယ
်ဒီလက်လုံလက်စားလုပ်နေတဲ့လူဒီအထူးဖြစ်အခုဒီလိုတည်ဆုံတဲ့လူအများစုကရေမစေးကောက်တဲ့သူများတာပေါ့နော်သူတို့အတွက်ပါထေတွေးစံစားဖို့ဥပဒေပြုတဲ့အချိန်မှာဒီလုပ်ငန်းရှင်ကြီးတွေအတွက်ပဲမဟုတ်ပဲနဲ့ဒီဒေသခံလူထုအတွက်လည်းအကျိုးရှိဖို့အဲကိုယ့်ရဲ့နိုင်ငံသားတွေကိုလည်းအမြဲတမ်းအကာအကွယ်ပေးတဲ့ကိစ္စသူတို့ရဲ့လိုအပ်တဲ့ဘေးကင်းလုံခြုံရေးကိစ္စအဲ့ဒီဟာတွေကိုလည်းအလေးပေးစံစားဖို့လိုတယ်လို့မြင်ပါတယ
်မကြာခဏမြေပြိုကျမှုမတော်တဆမှုတွေနဲ့ကြုံရလေရှိတဲ့ကချင်ပြည်တွေကကြောက်စိမ့်တူဖော်ရာဒေသမှာတော့တည်ဆုံသူပေါင်းက2018ခုနှစ်ဇူလိုင်လတောင်ပိုင်းအထိဆိုရင်130ကျော်အထိရှိသွားပြီဖြစ်ပြီးမြေပြိလို့တည်ဆုံခဲ့ရသူတွေရဲ့ကြာရစ်သူမိသားစုတွေကိုတော့အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကလူသားချင်းစာနာတဲ့အနေနဲ့ကူညီဖြည့်ဆည်းမှုတွေနဲ့ဆောင်ရွက်ပေးတဲ့လို ဘခိုးကြကအကြံပြုပါတယ်ရှင
်မဆူမမရှင်အင်းလက်ကံပဝန်ကျင်ဒေသမှာဟိုတယ်လုပ်ငန်းတွေတိုးချဲ့ပြီးတော့ကျွန်းမျိုးနဲ့ရေဝဲရေလဲဒေသကတစ်တော်တွေကိုခုတ်ထွင်ရှင်းလင်းလာတဲ့အတွက်အင်းထဲမှာနှုံးမြေကြရမှုလည်းများလာပါတယ်ကပအမွေနဲ့ဆင်းဝင်တဘာဝအင်းလက်ကံမတိမ်ကောင်းအချိန်မီထနေနိုင်ရေးဒေသခံတွေကပြောပါတယ်ကိုစော်ထက်ကသတင်းပေးပို့ထားပါတယ်
ခရီးသွားလုပ်ငန်းနဲ့အဆင်ပြေနေတဲ့အင်းလိပ်ကံဒေသမှာဟိုတယ်လုပ်ငန်းတွေတိုးချဲ့နေပြီးရေးစက်မှာသဘာဝအတိုင်းရှိနေတဲ့ကျွတ်မြော့တွေကိုဖယ်ရှားရတဲ့အတွက်အင်းလိပ်ကံရဲ့ဂရစနစ်အတွက်စိန်ခေါ်မှုဖြစ်လာနိုင်တယ်လို့ဒေသခံတွေကပြောပါရယ်။ကုန်းပေါ်မှာရှိတဲ့နှုံးနယ်နှစ်တွေအင်းနဲ့ကိုစီးမဝင်အောင်ကျွတ်မြော့တွေကတားဆီးထားတဲ့အတွက်ဧကအများကြီးရှိတဲ့ကျွတ်မြော့တွေကိုဖျက်ဆီးလိုက်မယ်ဆိုရင်အင်းလိပ်ကံတင်ကောပျောက်ကွယ်သွားလိမ့်မယ်လို့ Save the Inle Lake အတွင်းရင်မှုဦးခင်မောင်လက်ကပြောပါရယ
်။ဒီအင်းလိပ်ကံရဲ့ကန်းစာနဘီမာကျွန်တော်တို့ဒီတဘာဝဖြစ်နေတဲ့ကျွန်းမျိုးတို့ရင်းကြီးတွေတော့မြေလွတ်မြေလာမြေရင်းတွေဆိုတာလေးတွေရှိတယ်ပေါ့နော်ရှိတော့အဲ့နေရာလေးမှာကိုခုခီးသွားလုပ်ငန်းဖွံ့ဖြိုးလာတည်အတွက်ဒီခီးသွားလုပ်ငန်းနဲ့ဆက်ဆက်ပြီးတော့မှစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့မှဟိုတယ်လုပ်ငန်းတွေရှင်းထွင်းတည်ဆောက်လာတာလေးတွေရှိတယ်ပေါ့နော်အဲ့ဒီပုံမှာမြေလွတ်မြေလာမြေရင်းအဖြစ်ဟိုတတ်မှတ်ပြီးတော့မှစီမံခွင့်တောင်းဆိုလာတော့ဘာလုပ်မှလဲဆိုတော့ဟိုတယ်လုပ်ငန်းလုပ်မယ်ပေါ့အဲ့တော့ဒီတဘာဝအသိရှိနေတဲ့ခရီးစင်းတော့ထင်းထင်းပေးနေတဲ့ဒီတဘာဝကျွန်းမျိုးရင်တို့ကြီးဤက90ကိုခီးသွားလုပ်ငန်းဟိုတယ်ဆောက်ဖို့အတွက်ဖြည့်ဆည်းလိုက်တဲ့ဆိုရင်ဒါကျွန်တော်တို့အင်းလေးဒေသတစ်ခုလုံးအတွက်တို့လောက်အောင်ဒီတဘာဝပတ်ဝန်းကျင်ဒီဟာစနစ်တို့လောက်အောင်ဖြည့်ဆည်းရရောက်တယ်ပေါ့
အင်းလေးကတင်ကောလာတာကရေဝေရေလဲဒေသကတတော်တွေနီးအမျိုးမျိုးနဲ့ဖြည့်ဆည်းနေတာကအဓိကအကြောင်းရင်းပါအဲဒီရေဝေရေလဲဒေတာကတတော်တွေ56နေထက်မှာဟတ်တာ9000ကျော်လောက်ပျက်စီးသွားတယ်လို့တယန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကပြောပါရယ်အကျိုးဆက်ကနှုံးမြေတန်ကြီး9000ကျော်လောက်အင်းနစ်ကန်တွေကိုအတားအဆီးမဲ့စီးဝင်ပြီးနှွေရာသီမှာရေခန့်6တဲ့အထိဖြစ်လာပါရယ်ခီးသွွားလုပ်ငန်းကိုအဓိကထားရတဲ့ဒီနေရာကိုအချိန်မီမထိန်းသိမ်းမှုဆိုရင်ဒေတာကန်တွေရဲ့အတန်မိုးရွာကြောင်းလုပ်ငန်းတွေကိုပါထိခိုက်လာနိုင်တယ်လို့ဦးခင်မောင်လက်ကဆက်ပြောပါရယ
်အဓိကကတော့ထိတ်ဆုံးဒီယူရေလဲဒေတာမှာဒီပင်တိုးပြုံးတည်လာတယ်။နောက်ရွှေပြောင်းတော့ရာရှစ်ထွင်လာတာတွေနဲ့ပတ်သက်ပြီးတော့မှဒီကီဟာစနစ်တွေပျက်စီးလာတယ်ပေါ့နော်။အဲ့ဒီတောင်ပေါ်ဒေသမှာရှိတဲ့မြေကြီးအလုံးကမိုးရွာသွန်းတဲ့ချိန်မှာအင်းလေးကန်စီကိုဟိုတက်ရိပ်နှုံအနယ်မြေကြီးဖြစ်ပို့ချလိုက်တယ်ပေါ့နော်။အဲ့တော့အင်းလေးကန်ရည်ပြင်ကြီးတဲ့ကိုအဲ့ဒီမြေနှုံထုထေပမာဏပေါင်းကနှင်းများစွာဝင်ရောက်လာတဲ့ချိန်မှာအဲ့ဒီနှုံထုထေပမာဏဒီရီယာကတူလီများသွားတယ်ပေါ့နော်အင်းလေးကမှဟိုမြေထုပမာဏများသွားသည့်အတွက်အင်းလေးကမှအဓိကအများဆုံးရှိနေရမယ့်ရည်ထုတွေကဟိုထွက်သွားတယ်ပေါ့နော်အပြင်ဖက်ကိုအဲ့တော့ဒီအင်းလေးကကြီးကတိမ်ကိုလာတယ်ပေါ့နော်အဓိကကတော့ဒီယူရီလဲဒေတာပျက်စီးလာတာလေးတစ်ခုပါပဲခင်ဗျ
2010ခုနှစ်လောက်ကမြန်မာတနိုင်ငံလုံးတက်တော့ဖုန်းနှံမှုက46ရာခိုင်နှုန်းရှိခဲ့ပြီး2015မှာ42ရာခိုင်နှုန်းပဲရှိပါတယ်အခုဆိုရင်အင်းလေးကဒေတာမှာတက်တော့တွေပြန်ပြီးဖြစ်ထွန်းလာဖို့ဒေတာကန်နေနဲ့အစိုးရတောင်းရှိသူတွေပူးပေါင်းပြီးလှုပ်ဆောင်နေပါပြီအင်းလေးကမှာရေခမ်း6တာ2010မှာတစ်ချိန်2016မှာတစ်ချိန်ဖြစ်ခဲ့ရပါအင်းလေးကန်ဝင်းကျင်ရှစ်မြို့နယ်မှာတက်တော့ပြုံးတိလာလို့မြေစီလာတိုက်စားတာရေဖြစ်ခဲ့ပြီးနှုံးမြေတန်ကြီး9သိန်းလောက်ကိုအင်းလေးကနေစုပ်ယူခဲ့ရပါတယ်အင်းလေးကပြလဲထူတော်ရင်းနဲ့ပတ်သက်ပြီးတက်တော့သူတည်တနာဌာနနေပြည်တော်ရဲ့ညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကအခုလိုပြောပါရယ်
။နောက်အင်းလေးကံကိုကျွန်တော်တို့ကဒါစီဝအုံဝိုင်းနေပြီပေါ့နော်။ဟောဒါမျိုးကိုတတ်မှတ်ပြီးတဲ့ခါမှလဲစီဝမျိုးစုံမျိုးကွဲထင်းသိမ်းရေးဒီကိစ္စတွေလဲကျွန်တော်တို့ကပုံစံနေလုပ်ပါရယ်ပေါ့။အဓိကကတော့ကျွန်တော်တို့ဒီနှစ်ပိုင်းပေါ့ကျွန်တော်တို့ရေဝီလဲဒေသမှာရှိရဲတက်တော့တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့ပေါ့ထင်းသိမ်းဒေသခံပြည်သူစုဖွဲ့တက်တော့လုပ်ငန်းနဲ့ထင်းသိမ်းနေနောက်ဒီevolution ကိုလည်းဆိုင်းဒီစီတော်တွေတိုက်စားမှုတွေရောပါတက်တာအောင်ကျွန်တော်တို့ဒီတိနေတတော်ရောနော့ site ခင်းနေတဲ့ကျွန်တော်တို့ထိမ့်သိမ့်နေနောက်တစ်ခုကကြတော့ဒီအသိပညာပေးရေးလုပ်ငန်းတွေပေါ့ဒီတတော်ပြုံးကြီးရဲ့အကြောင်းအရာများစွာထဲမှာဒီအင်းလေးကံပဝန်းကျင်ဒေသမှာဆိုလို့ရှိရင်လေဥပမာဆိုနံပါတ်1ကပေါ့နော်ထင်းလို့ဟာမျိုးကျွန်တော်တို့ဒီတက်ထုတ်တဲ့လုပ်ငန်းတွေလည်းရှိမယ်ထင်းပြီးသူတွေဒါလေးတွေသုံးတာတွေလည်းရှိမယ်နောက်ပြီးရွှေပြောင်းတောင်ရခုတ်တာမျိုးတွေလည်းကျွန်တော်တို့ကရှိမယ်နောက်ဒါတွေဒီလေကျွန်တော်တို့တတော်ပြုံးရင်းနဲ့အကြောင်းရင်းတွေပေါ့
။အင်းလေးကရေဝေရေလဲတတော်ဖုံးသွမ်းမှုက2010မှာစတူရမ်းမိုင်130ကျော်ရှိခဲ့ပေမဲ့2015နောက်ဆုံးတိုင်းနာချက်မှာစတူရမ်းမိုင်10မိုင်လောက်ထပ်ပြီးရော့ကျသွားရလို့တတော်ဦးစီးဌာနရဲ့အစိုးရအခမ်းအနားတစ်စောင်းမှာဖော်ပြထားပါရယ်။1994မှာအင်းလေးကံဒေတာခီးသွွားလုပ်ငန်းကိုစပြီးအကောင့်တွေဖော်ခဲ့ရပါ။အင်းလေးကံကကမ္ဘာအမွေနှစ်စင်းဝင်သဘာဝကံဖြစ်ပြီးဇီဝမျိုးကွဲတွေကျေဝါတယ်လို့ထုံးကြောက်ပါရဲ့ရှားပါးသစ်ဆွေးမြေရှိရဲ့ရှီအောင်အာရှကတခုတည်းရှိရဲ့ဒေတာပါ။ဒေတာကံတွေကအင်းလေးကံရဲ့ဂရစနစ်ကိုထိခိုက်နိုင်တဲ့ဟိုတယ်နဲ့အခြားဆောက်လုပ်ရေးလုပ်ငန်းတွေတိစောက်လာခဲ့ရင်ကန့်ကွက်သွားဖို့လည်းရှိနေပါရဲ့။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ3ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်တော့မယ့်သတင်းပတ်စင်ကဏ္ဍတွေထမှာတော့လူလူနဲ့ကျန်းမာရေးနဲ့အားကစားကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခေါရိုးကျိုးနေပြီဆိုတော့မြန်မာဝန်ထမ်းလောကအကြောင်းဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒီအမြဲတမ်းတွင်းဝင်ကတော့ဒီမိုးကြွားရွှေကိုဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောက်ဖြစ်အောင်လုပ်ငန်းနှောက်နှေးအောင်ပေါ့နော်အဲ့လိုကပ်ပြည့်ရပြည့်လုပ်နေတယ်လို့ဟိုမြင်တဲ့လူတွေလည်းရှိတာပေါ့လေအဲ့ဒါတော့ဒေါက်ဆန်းစုကြည်က
မြန်မာနိုင်ငံမှာ VOA ရုံးခွဲကိုတာဝန်ယူကြီးကြပ်ပြီးတော့ပြန်လာတဲ့ Editor Dokin ဆိုဝင်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျမားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်မိုးရွာလို့ရေကြီးပြီးရေပြန်ကျသွားတဲ့နေရာတွေမှာမွေအနှဲကတတော်ကိုသတိထားစရာဖြစ်တာကြောင့်မွေအနှဲကိုဘလို့ကြောက်တင်ကာကွယ်မလဲမွေကြိုက်ခံရရင်ဘလို့အရေးပေါ်ကုသမလဲဆိုတာကိုလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်စောကရှင်းပြထားပါတယ်ရှင်
ရေကြီးပြီးရေပြန်ကျတဲ့အချိန်ပြန်လဲထူထောင်ရေးတွေလှုပ်တဲ့အခါကြုံတွေ့ရလေရှိတဲ့ဘင်းအန္တရာယ်တစ်ခုကတော့မွေအန္တရာယ်ပဲဖြစ်ပါလေရေလွမ်းမိုးခံခဲ့ရတဲ့တချို့ဒေသတွေဟာငကူကလေးကမွေခိုက်ခံရတဲ့အန္တရာယ်မြင့်မားတဲ့ဒေသတွေဖြစ်တာကြောင့်အခုအချိန်မှာပိုပြီးသတိထားကြဖို့လိုအပ်တယ်လို့ဒေါက်တာထက်အောင်ကပြောပြခဲ့ပါလေ
ကျွန်တော်တို့ဒီအခုဒီလအတော်အတွင်းမှာဆိုရင်ကျွန်တော်တို့ဒီရေဘေးအန္တရာယ်ကိုကျွန်တော်ရဲ့တိုင်းနစ်ပြည်နယ်နေရာအနှံ့တော်တော်များများမှာကြုံတွေ့ရတယ်ပေါ့နော်။ဒါပေမဲ့ဧည့်ထဲကနေပြီးတော့မှကျွန်တော်ပြန်ပြီးသေးလာကြည့်မဲ့အခါမှာတချို့ရော area တွေကဆိုငကူကလေးကဘုံမှာကျွန်တော်တို့မွေကြိုက်ခံရတဲ့အန္တရာယ်တွေမြင့်မားတဲ့နေရာတွေဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော
်။ရေကြီးရေရှမ်းတဲ့အခါမွေတရပါတွေဟာပုံမှန်ခိုအောင်နေထိုင်တဲ့နေရာတွေကနေပုံမှန်မဟုတ်တဲ့ထင်မဲ့မထားတဲ့နေရာတွေကိုပြောင်းရှိရောက်ရှိလာလေးရှိတာကြောင့်မွေအန္တရာယ်ကိုတတိထားဖို့လိုအပ်ရခြင်းဖြစ်ပါတယ
်အဲတော့သူကပြောင်းလာတဲ့နေရာမှာပုံမှန်မှာမဟုတ်တဲ့သူမွေခိုအောင်တက်တယ်လို့ကျွန်တော်တို့တာမန်ပြည်သူလူထုတွေသိထားတဲ့နေရာတွေမဟုတ်တဲ့နေရာတွေမှာပါသူခိုအောင်လာနေတက်တယ်ပေါ့နော
်မြို့အသီးသီးကနေတွားရောက်ကူညီပံ့ပိုးပေးကြမဲ့စေရနာဝန်တန်းအလှရှင်တွေအနေနဲ့ရေဘေးသင်းဒေသတွေကိုတွားရောက်တဲ့အခါမွေအန္တရာယ်ကြိုတင်ကာကွယ်မှုတွေစီစဉ်ဆောင်ရွက်တွားရောက်ဖို့လိုအပ်တယ်လို့ဒေါက်တာထက်အောင်ကဆိုပါတယ်
ဖွဲ့ဝင်မယ်ဖြစ်ဖြစ်ဒီတူလူထုပဲဖြစ်တစုံတယောက်ကကိုက်ခံရပြီဆိုရင်အဲကိုက်ခံရတဲ့သူကိုကျွန်တော်တို့မငြိမ်ငြိမ်လေးနေပေးဖို့အရေးကြီးပါတယ်ပြီးစိတ်သူ့ကိုစိတ်လှုပ်ရှားစေတာမျိုးသူကိုယ်တိုင်ကစိတ်လှုပ်ရှားနေရဆိုရင်ကျွန်တော်တို့ကငြိမ်အောင်ပြုစုပြုတာပေးဖို့လိုပါတယ်ပြီးမွေကိုက်ခံရတဲ့ဒေတာကိုနေရာကိုကျွန်တော်တို့အနေနဲ့နှလုံးသားနဲ့နှိမ့်တဲ့နေရာမှာထားပေးရပါမယ်ပြောစရင်ကျွန်တော်တို့အနေနဲ့သူ့ဒဏ်ရာကိုကျွန်တော်ကတင်းဖိနှိပ်တာမဟုတ်ဘူးအတက်ရှင်းတဲ့အဝတ်စလေးနဲ့အပေါ်ရံလေးဒါကျွန်တော်တို့ဖိထားပေးပြီးတော့မှဒီဒဏ်ရာကိုမရှိမပြောင်းမဲရွှေ့ရှားမှုအနည်းဆုံးတတ်နိုင်မှာနည်းအောင်လုပ်ပေးပြီးတော့မှကျွန်တော်တို့တက်ဆိုင်ဆေးပြုံဆေးပိကောင်အများဆုံးပို့ဖို့လိုပါတယ်ပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့အနေနဲ့ဟိုပြုလုပ်လေးရှိတဲ့အမားလေးတွေအရဆိုရင်ဗာလဲဆိုရင်အချင်းကျွန်တော်ကြိုက်ခံရတဲ့ဒဏ်ရာရဲ့အထက်ပိုင်းမှာကျွန်တော်တို့ကတင်းကျပ်ကျပ်စီးနောင်ရတဲ့ဓလေ့တွေရှိပါတယ်အဲ့ဒါမျိုးကကျွန်တော်တို့အထူးသဖြင့်တော့လုံးဝမလုပ်တဲ့အပြည့်အဝမျိုးတစ်မျိုးဖြစ်ပါတယ်ပေါ့နော်ပြီးရင်ဒါမဲ့ပြီးရင်နောက်ထပ်ကျွန်တော်တို့လုပ်လေးရှိတာကအဲ့ဒီကိုက်ခံရတဲ့ဒဏ်ရာကိုကျွန်တော်ဓာလေးတွေနဲ့ချစ်တာမျိုးပြီးရင်ငွေစိတ်ကိုဆုတ်တာမျိုးအဲ့လိုမျိုးအပြည့်အဝတွေအရဆိုရင်လည်းကျွန်တော်တို့ပို့ဆိုးွားစေတယ်ပြီးရင်တစ်ခါတည်းမှာကျွန်တော်တို့ဟို ့ငါစိတ်ညင်အောင်ဆိုပြီးကျွန်တော်ပြုလုပ်တတ်တဲ့အားမျိုးကကျတော့အရက်နဲ့ကော်ဖီတွေကျွန်တော်တို့တွေတိုက်တစ်ခုတိုက်လိုက်တဲ့အားမျိုးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအဲ့လိုမျိုးအရက်တို့ကော်ဖီတို့တိုက်လာဆိုရင်ကျွန်တော်တို့ရဲ့စိတ်ဆေးပိခံရောက်တဲ့ချိန်မှာလူငါရဲ့ယောဂလက္ခဏာကိုကျွန်တော်ဖူးတာတဲ့နေရာမှာလေ့လာတဲ့နေရာမှာကျွန်တော်တို့ထိခိုက်မှုတွေရှိနိုင်တဲ့အတွက်ကြောင့်ဒါမျိုးကကျွန်တော်တို့ဟိုလုံးဝမလုပ်သင့်တဲ့အပြစ်မှုတွေပေါ့နော
်။မိမိတွားရောက်မဲ့ဒေတာနဲ့အနည်းဆုံးမှရှိတဲ့စေယုတ်စည်းကမ်းတွေရဲ့လိပ်စာတွေကိုစူးစမ်းသွားကြဖို့နဲ့အဆိုပါအစည်းအုံစည်းကမ်းတွေကိုအများဆုံးရောက်ရှိအောင်တွားရောက်နိုင်မဲ့လမ်းကြောင်းတွေတည်ယူပို့ဆောင်ရေးရင်တွေကိုကြိုတင်စီမံထားတင်တယ်လို့သိရပါတယ်
။တွားရောက်ကူညီမဲ့လူတွေကဒေတာခံနေအောင်အခုချိန်မှာကျွန်တော်တို့ကထိရောက်တဲ့ကုသမှုစည်းအုံစည်းကမ်းရောက်ရှိနိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့ကသူတို့ရဲ့စည်းအုံစည်းကမ်းရဲ့လိပ်စာတွေကိုကျွန်တော်တို့ဆက်သွယ်ရမယ့်လိပ်စာတွေကိုကျွန်တော်တို့လေ့လာထားပေးဖို့စင်ပြုစုထားပေးဖို့လိုပါတယ်။အဲ့လိုပဲစင်ပြုစုထားပေးရုံနဲ့မကပါဘူးအခုချိန်မှာကျွန်တော်တို့လမ်းဘက်ဆက်တွေအခက်အခဲတွေအများကြီးဖြစ်သွားတာဖြစ်တဲ့ကြောင့်မို့လို့အ мян ဆုံးကြီးနဲ့အဲတက်ဆိုင်ရာဆေးပွင့်ပေးခံဘယ်လိုမျိုးရောက်ရှိနိုင်မလဲဆိုရယ်လမ်းကြောင်းလေးကပြင်ရင်ဒီကောကိုကျွန်တော်တို့တွားရောက်တဲ့လူတွေကယ်ဆယ်တဲ့လူတွေကမိမိတွားရောက်တဲ့ data ဟာငွေရည်ရရှိနိုင်တဲ့ data လို့ယူဆလို့ရှိရင်ကျွန်တော်တို့အနေနဲ့ဒါလေးတွေကိုတည်တည်ချာချာစနစ်ချပြုစုပြီးတော့မှအဲ့အတွက်ကြိုတင်စီမံချက်တွေလုပ်ပြီးတော့မှကျွန်တော်တွားရောက်တင်ပါတယ်ပေါ့
ရေကြီးရေရှမ်းပြီးတဲ့နေရာတွေကိုပြန်လည်ရှင်းလင်းရေးတွေပြုလုပ်တဲ့ဒေတာကန်တွေနဲ့စေတနာဝန်ထမ်းတွေအားလုံးမွေအန်နရယ်ကိုအထူးသတိထားဖို့လိုအပ်တဲ့အကြောင်းသိရှိခဲ့ရပါတယ်ကျွန်တော်တန့်တော်ပါ
မွေအနေရအကြောင်းလူလူနဲ့ကြာမရေကဏ္ဍမှာသောက်တာတန်းစောကတင်ပြသွားရပါရှင်။ VOA မြန်မာပိုင်းရဲ့ပို့ထူနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်သွားမှာပါ။မြန်မာနိုင်ငံဝန်ထမ်းလောကဟာရခိုင်အတိုင်းခေါယိုကျိုးနေတဲ့အတွက်ထိရောက်မှုမရှိဘူး။အရေးအချင်းမပြည့်မီဘူးလို့ပြောဆိုညှိတွားတွေကြားနေရပါတယ်။ဘာကြောင့်မလဲ။တကယ်ပဲအဲ့ဒီအတိုင်းဖြစ်နေတယ်ဆိုရင်ဘသူတွေမှတာဝန်ရှိတယ်လဲ။ဘလို့ပြုတ်ပြင်းသိမိလဲဆိုတာမြန်မာနိုင်ငံမှာ VOA ရုံခွဲကိုတာဝန်ယူကြီးကြပ်ပြီးတော့ပြန်ရောက်လာတဲ့ Editor Dokin ဆိုဝင်မြန်မာပြည်အခြေစိုက်မော်ဝါဒလေ့လာရေးလုပ်ငန်းတွေမှာမကြာခဏတွားရောက်ပြီးတော့ပါဝင်ဆောင်ရွက်လေ့ရှိတဲ့ကိုဝင်းမင်းတို့နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ရှင
်။တိုင်းပြည်တစ်ခုတုတ်တက်ဖို့ဆိုတာခေါင်းဆောင်မှုအပေါ်မှာကြီးပဲမူတည်တာမဟုတ်ဖက်နဲ့ဘီရိုကရေစီရန်ရလို့ခေါ်တဲ့ဝန်ထမ်းလောကပေါ်မှာအများကြီးမူတည်တယ်လို့ပြောကြပါတယ်။တချို့နိုင်ငံတွေမှာအစိုးရဘယ်လိုပဲပြောင်းနေပြောင်းနေတိုင်းပြည်ရဲ့တုတ်တက်မှုအဆက်မတန်ကျဆင်းသွားတာတွေပါရင်မတွေ့ရပါဘူး။ဘာကြောင့်လဲဆိုတော့ဥထွေရန်တရားကထိန်းထားတာမျိုးတွေကတွေ့ရပါတယ်။သူမြန်မာပြည်မှာဥထွေရန်တရားနဲ့ပတ်သက်လို့တော့ဒီနေ့အထိညှိတွားတဲ့နေသိကြရပါတယ်။ဒေါက်ခင်ဆိုမင်းရဲ့အတွေ့အကြုံနဲ့ပြောပါဦးခင်ဗျာ
။ဒီဘီရိုကရေစီရန်တရားလို့ပြောတဲ့နေရာမှာဒီအစိုးရဝန်ထမ်းပေါ့နော်ပြည်သူဝန်ထမ်းလို့ခေါ်အောင်ပါပေါ့။အဲ့ဒီပြည်သူဝန်ထမ်းတွေရဲ့ခန့်ကဏ္ဍအရင်အစိုးရလက်ထက်တုန်းကထားသွားခဲ့တဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့လူတွေရှိပါတယ်။အဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့ပုဂ္ဂိုလ်တွေကဝင်ကြီးနဲ့တိုက်ရိုက်ဆက်ဆံရတဲ့အနေအထားမှာရှိပါတယ်။အဲ့တော့ဒီအမြဲတမ်းအတွင်းဝင်တွေဆိုတာကလည်းဒီမိုးကြွေကိုလို့ခေါ်ကြတဲ့ဒီတက်မတော်ကနေပြီးတော့အငြိမ်းစားယူလာတဲ့အရာရှိတွေများပါတယ်။အဲ့ဒီခါကျတော့သူတို့ရဲ့ mindset ပေါ့နော်။သူတို့ရှိနေတဲ့ mindset ကအရင်တုန်းကရှိနေတဲ့အတိုင်းပဲဟိုပြောင်းလဲမှုတစုံတရာမတွေ့ရသေးတဲ့အတွက်ကြောင့်မလို့ဒီအများပြည်သူနဲ့ဆက်ဆံရတဲ့ဌာနတွေမှာဟိုဘယ်လိုခေါ်မလဲအားမလို့အားမရဖြစ်တာတွေဟိုခီးရောက်တဲ့လောက်မြောက်တာတွေဖြစ်နေတာပေါ့လေအဲ့လိုတွေ့ရပါတယ်ဥပဒေဆန်သာ
ကိုင်းမင်းကဘယ်လိုသဘောပါလဲအဲ့အမြဲတမ်းအတွင်းဝင်နေခန့်သွားတဲ့ကိစ္စဟာနောက်တက်လာမဲ့ဒီမိုကရေစီအစိုးရအတွက်အဓိကအထွေရန်ရာပြုပြင်ပြောင်းလဲနေမှာအခက်အခဲဖြစ်နေတယ်အတားအဆီးဖြစ်နေတယ်လို့ဒေါက်ခင်ဆိုရင်းကဆိုပါတယ်ကိုင်းမင်းရဲ့အမြင်နဲ့ဖြစ်ချင်ပါလိမ့်ခင်ဗျာ
ကျွန်တော်အမြင်တော့ဒီပြည်သူဝန်ထမ်းတစ်ခုလုံးရဲ့အားနည်းချက်လို့ပြောရမယ်ထင်တယ်ဆရာအတွင်းဝင်တွေခန့်တာထက်စာလို့ရှိရင်ပေါ့နော်အဲ့တော့အတွင်းဝင်တွေခန့်တဲ့ရည်ရွယ်ချက်ကတော့ကောင်းခဲ့တာရှိပါတယ်အဲ့ဒါကဘာလဲဆိုတော့နောက်တလာမဲ့ဆွေးနွေးကြလို့ရှိရင်ဒါမှမဟုတ်လို့ရှိရင်လည်းဒီဒီမိုကရေစီစနစ်မှာဆွေးနွေးတွေဘယ်လိုပဲပြောင်းပြောင်းဒီအောက်ကနေတော့တာဝန်ယူအကောင့်ထဲပေါ်ပေးတဲ့ပြည်သူဝန်ထမ်းအုပ်ချုပ်ရေးတည်ငြိမ်နေလို့ရှိရင်အားကောင်းနေလို့ရှိရင်မူဝါဒတွေပေါ့နော်ရှေ့ဆက်သွားနိုင်ဖို့ပြည်ပြန်ပြောင်းလဲဖို့အတွက်အထောက်အကူပြုမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သင်ခဲ့တာဖြစ်ပေမဲ့သူတို့ကတော့ဘယ်လိုပြောရမလဲဒီ CEO လိုမျိုးပေါ့တကယ်ဒီဌာနတစ်ခုကိုထိတ်ဆိုးရနေပြီးတော့ဝင်ကြီးအောင်ပါပေါ့နော် run တဲ့ခါကျတော့သူတို့မှာလိုအပ်တဲ့ရည်ချင်းတွေဖြည့်ပေးနိုင်ဖို့ကကျွန်တော်ထင်တယ်ဟိုမပြည့်စုံနိုင်ခဲ့ဘူးပေါ့နော်ဒီတစ်ခုလုံးရဲ့အနေထားမှာပတ်သက်ပါတယ်ဒီຢာတို့တစ်ခုတည်းနဲ့အနေထားမျိုးတော့မဟုတ်ဘူးအဲ့တော့ဆိုတော့ကဒီလူတွေမှာရှိရမယ့်ရည်ချင်းကစီမံခန့်ခွဲမှုလည်းကောင်းရမယ်အချင်းချင်းဆက်ဆံရေးဟလာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းရမယ်ဘူးတုဒ္ဓကိုပြည့်ဝပြီးတော့ထိုးဖောက်ကိုစဉ်းစားတက်ပြီးတော့တီထွင်ဖန်တီးတတ်တဲ့ဉာဏ်မျိုးပေါ့နော်ရှိဖို့လိုတယ်နောက်တစ်ခါဒ ဒီအဖွဲနဲ့လုံနေတဲ့ဒီမှာဖြစ်ပေါ်လို့ဒါပေမဲ့အဲ့ဒီရေချင်းတွေမျိုးသွင်းပေးတာတဲ့စားလို့ရှိရင်ခုနကဒီအတွင်းဝင်တင်တဲ့နေမှာတော်တော်များကနိုင်ငံရှိထားပြီးသားဥပဒေတွေလုံထုံးလုံနည်းတွေအဲ့ဒါတွေကိုအဓိကပြန်တင်တာများခဲ့တဲ့အတွက်ဒါကလည်းဒီရဲဘော်ဝန်ထမ်းတွေအားလုံးမှာဒါတွေပဲအဓိကတင်နေကြတာ哦ခုနကတကယ်ဟိုလိုအပ်တဲ့ scale တွေပေါ့နော်အဲ့ဒါတွေမတင်ထားနိုင်ခဲ့တဲ့အတွက်ကျွန်တော်များဒီအရေးချင်းပိုင်းမှာအားနေနေတယ်လို့ပဲဆိုရမှာပါဆရာ
ဆိုတော့အတွင်းဝန်တွေခန္ဓာအများသောဖြင့်စစ်ဘုံဟောင်းတွေဟုတ်
အများစုကတော့စစ်ဘုဟောင်းနေများပါတယ်ဆရာ
ဒေါ်ဆန်းစုကြည်ဟိုတလုံးကပြောသွားတာလဲကြားမိပါတယ်သူကဘာလဲဆိုတော့ဒီ NLD အစိုးရကိုတဲ့ဒီပြည်သူဝန်ထမ်းတွေကနေပြီးပညာပြနေတယ်လို့သူစိတ်ထဲမှာခံစားရတယ်တဲ့အဲ့ဒီခါကျတော့ဥပမာဆိုလို့ရှိရင် NLD အစိုးရတက်လာတဲ့ခါမှာဟိုဝင်းကြီးဒုဝင်းကြီးအစ်တွေပြောင်းသွားတယ်ဒါပေမဲ့ဒီအမြဲတမ်းအတွင်းဝင်ကတော့ဒီမိုးကြွေကိုဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းအတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောင်ဖြစ်အောင်လုပ်ငန်းနှောက်နှေးအောင်ပေါ့နော်အဲ့လိုကပ်ပြည့်ရပြည့်လုပ်နေတယ်လို့ဟိုမြင်တဲ့လူတွေလည်းရှိတာပေါ့လေအဲ့ဒါတန်းဒေါက်ဆန်းစုကြည်ကဟိုတော့ထောက်ပြသွားတာဒီအစိုးရဝန်ထမ်းတွေက NLD အစိုးရကိုပညာပြနေတယ်ဆိုပြီးတော့ပြောသွားတာရှိပါတယ်ဦးကျော်စန်းသား
ဟာကိုင်းပင်ဟိုကြားမိတာအေး
ဒီနေရာမှာနှစ်ပိုင်းပေါ်ဆရာနော် NLD ဆိုတဲ့ဘက်ကတော့အဲ့လိုခံစားနိုင်ပါတယ်ဒါပေမဲ့လည်းဒီဝန်ထမ်းတွေဘက်မှာလည်းကျွန်တော်တို့ပြန်ချတာတွေကတော့ဒီလက်ထွေမကျတဲ့နေသားမျိုးတွေနဲ့ဒီသူတို့လုံနေရတယ်ပေါ့နော်ဟိုဒီအမိတ်ပေးစစ်စစ်မှုတွေမှာရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ရဲ့လုံထုံးလုံနည်းတွေရဟလာဒီလောကကံခတ်တာတွေရှိတယ
်အမိန်ပေးတာဟုတ်ဆူရဖွဲ့အမိန်ပေးတာ
ဟုတ်ပါတယ
်ရှင်းရှင်းလင်းမရှိဘူးပေါ့
ဟုတ်ပါတယ်အဲ့တော့အဲ့လိုနေသားမှာသူတို့ကဘာကိုအဓိကလှုပ်ဆောင်ရမလဲဆိုရမျိုးကိုရှင်းရှင်းလင်းလင်းမရှိတာရယ်။နောက်သူတို့မှရှိထားပြီးသားလုံထုံးလုံနည်းတွေအရဟိုလှုပ်လို့မရတဲ့နေသားတွေရှိနေတာရယ်။အရေးကြီးတာအဲ့ဒါတွေဒီလုံထုံးလုံနည်းတွေကိုပြင်ဖို့လိုတယ်ပေါ့နော်။အဲ့ဒါကိုသူတို့ကပြန်ပြီးတော့သူတို့ညှိလေရှိပါတယ်။ဟိုအခုမှဟလာဒီ NLD အစိုးရနဲ့ပြည်သူ့ဝန်ထမ်းတွေကပြန်ဆက်ဆံရတဲ့အခါကျတော့တစုံတရာတွေစိမ့်နေပြီးတော့နားလည်မှုတစ်ဖက်နဲ့တစ်ဖက်ဟိုအားနည်းတဲ့နေသားမျိုးတွေရှိနိုင်ပါတယ်။ဒါပေမဲ့ဝန်ထမ်းအများစုကတော့အထက်ကပေးတဲ့အမိန့်တိုင်းတော့သူတို့အတက်နိုင်ဆိုသူတို့လှုပ်ဆောင်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်မှုစွမ်းရည်ကတော့ကျွန်တော်ခုနပြောသလိုပဲနိုင်ငံတကာနဲ့ရှင်းလင်းလို့ရှင်တော့အားနိုင်မှုတော့ရှိနေပါလိမ့်မယ်။
အဲဒီတော့ဒီ NLD အစိုးရမတက်ခင်တုန်းကဝန်ထမ်းလောကနဲ့အခု NLD အစိုးရတက်လာပြီးဝန်ထမ်းလောကဘာများကော်တော့ပါလဲ။အရင်အစိုးရဝန်ထမ်းတွေကဟောဒီဟာတက်ပို့ပြီး efficient ဖြစ်ခဲ့သလားခင်ဗျ။အ
ဲတခုရှိတာကတော့ဒီ NLD အစိုးရကိုပြည်သူအများပြည်သူလူထုကအယံကိုမျှော်လင့်ချက်တည်းအယံများတယ်။များတဲ့အခါကျတော့ NLD အစိုးရလုံနိုင်တဲ့လုံနိုင်စွမ်းရှိတဲ့အင်အားပေါ့နော်။နောက်ပြီးတော့ဒီ NLD အစိုးရအနေနဲ့ဒီတာဝန်ခွဲဝေမှုအပိုင်းဒီဥမာဝင်ကြီးတွေတာဝန်ပေးတဲ့အပိုင်းလူမှန်နေရာမှန်ဟုတ်ရဲ့လားပေါ့။အဲ့ဒါအများစိတ်ထဲမှာဟိုဘဝင်မကျဖြစ်နေတာကြီးအများကြီးရှိပါတယ်။ဟိုဥမာဟိုတခုပြောရမယ်ဆိုလို့ရှိရင် NLD အစိုးရတက်လာတဲ့အခါမှာသူတို့လုတ်ချင်နေခဲ့တယ်ပေါ့ဒီငင်းညာရေးကိစ္စပေါ့။ငင်းညာရေးနဲ့ပတ်သက်တဲ့တာဝန်ပေးထားတဲ့ပုံကိုယ်တွေကဒီငင်းညာရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဘလောက်အထိစွန်းစွန်းတမန်ဆောင်ရွက်နိုင်မလဲဆိုတာတန်မြတ်ကြီးအများကြီးရှိပါတယ်ဦးကျော်သန်းသား
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လိုလူမှန်နေရာမှန်ရွေးရလောက်အောင်အရေးရှင်ပြည့်မီတဲ့လူတွေကောင်းကောင်းရွေးနိုင်လောက်အောင်များများပြားပြားရှိနေပါရဲ့လား
ကျွန်တော်အမြင်ကတော့ဒီအရေးချင်းရှိတဲ့သူတွေကတော့ရှိပါတယ်ဒါပေမဲ့ဒီအရေးချင်းရှိတဲ့သူတွေတော်တော်များများနောက်ပိုင်းမှာဒီပြည်သူဝန်ထမ်းဖြစ်ဖို့အတွက်ပေါ့နော်ရှောက်ထားကြရလားဆိုတာကကျွန်တော်ခုနပြောခဲ့တယ်လို့ပဲပေါ့တော်တော်များများကပြည်သူဝန်ထမ်းလုပ်ဖို့ဆိုလို့ရှိရင်စိတ်ဝင်စားကြတော့ပါဘူးအဲ့တော့ဒီနေရာမှာပြဿနာကတော့ဒီစနစ်ကြီးတစ်ခုလုံးနဲ့ဟိုပတ်သက်နေမှာလို့ထင်ပါတယ်ခုနလူမှန်နေရာမှန်လို့ကျွန်တော်တို့ဟိုသုံးတဲ့စကားအနေထားအရာပေါ့နော်ဟိုကျွန်တော်ကလူကိုအဓိကထားပြီးစဉ်းစားကြတော့တွေ့ရပါတယ်အဲ့ဒီခါကျတော့ဒီဝန်ထမ်းရွေးချယ်မှုနဲ့ဒီရာထူးတိုးပေးမှုတွေကနှီးစရာလူကိုပဲအဓိကဦးစားပေးခဲ့ပြီးတော့ဒီလူရဲ့အရေးချင်းကိုခုနကဒီ meritocracy ပေါ့နော်တခြားနိုင်ငံတွေမှာဆိုတာတွင်တွင်သုံးနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်သူဝန်ထမ်းလောကမှာဆိုလို့ရှိရင်တော့ meritocracyကိုကျွန်တော်တို့အကြတာအရန်နေပါတယ်နီးစက်ရအဲ့လိုလက်တင်ရပဲခန့်ကြတယ်ယာတူတူပေးကြတယ်အစရှိသဖြင့်ဟိုပြောနေကြတာများတယ်ပေါ့နော
်ဒီလူမှန်နေရာမှန်ရွေးချယ်နေပတ်သက်ပြီးတော့ကိုမင်းပြောတဲ့အရင်ရှိလေရှိရတာနဲ့သူတို့မရွေးဘူးဘရက်ကိစ္စနဲ့ပတ်သက်လို့တော့ခဇူမင်းပြောချင်တာရှိပါသေးလား
အဲ NLD အစိုးရအနေနဲ့ကဒီ power delegate လုပ်တဲ့နေရာမှာပေါ့နော်တာဝန်ခွဲဝေပြီးတော့တေချာပေးတဲ့နေရာမှာအားနေတယ်လို့ထင်ပါတယ်ဘာလို့ဆိုတော့သူတို့တာဝန်ခွဲဝေပေးလိုက်တဲ့လူကဟိုမလုတ်ရဲမကင်ရဲမပြောရဲမဆိုရဲနဲ့ဖြစ်နေတဲ့လူတွေများနေတယ်အခုဟာပြန်လဲမပြောရဲဘူးဟိုဒီဟိုခိုင်းမမျှလေးပဲလှုပ်တာပေါ့နော်ကို own initiative လည်းတိတ်မရှိကြတဲ့သဘောပေါ့နော်အဲ့တော့ဟိုသူတို့မှဘယ်လိုခေါ်မလဲဒီ capacity လို့ခေါ်မှာပေါ့နော်ဒီစွမ်းဆောင်ရည်ကအမတန်မှကိုအားနေနေတာပေါ့နော်အဲ့ဒါကြောင့်မလို့လည်းအားလုံးကဟိုအားမလို့အားမရဖြစ်ကြတာ ဥပမာဆိုလို့ရှိရင်ဟိုကျမနဲ့ရင်းနေတဲ့တန်တမန်တွေရှိပါတယ်မြန်မာတန်တမန်တွေပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုပြောလဲဆိုတော့နိုင်ငံတကာကနေအကြီးအကျယ်ဖိအားတွေဝိုင်းပေးနေကြတဲ့အချိန်မှာသူတို့အဲ့ဒီဖိအားကမစ္စိုင်းဒုံးလဲနဲ့ကြီးလို့ကြီးတဲ့ဒုံးလဲနဲ့ကြီးနဲ့ပစ်ခံနေရတဲ့အချိန်မှာသူတို့ကိုပေးထားတာလေးကပစ္စတိုလေးတစ်နက်နဲ့တစ်လက်လေးနဲ့ပေးထားပြီးတော့ကမ္ဘာလေမှာခုခံနေရတယ်ဆိုတဲ့သဘောတွေလည်းဖြစ်နေတယ်အဲ့ဒါမျိုးဒစိန်ခွဲချက်တွေကအများကြီးပေါ့နော်ဥမာအဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုတော့အဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကလည်းအဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တခုရဲ့နဲ့တနိုင်ငံလုံးခြစားနေတဲ့နိုင်ငံကြီးကိုဘလို့နည်းနဲ့မှစိတ်ဆန္ဒရှိပေမဲ့လို့လေသူတို့မှဟိုလုတ်ပိုင်ခွင့်ကဘောင်ကတိတ်ကျင်းတယ်အဲ့လိုမျိုးတွေရှိတဲ့အခါကျတော့ဒီ power delegates လုပ်တဲ့နေရာမှာ NLD အစိုးရရဲ့အားနည်းမှုကိုလူတိုင်းလူတိုင်းကဘုံဝင်မကြပါဘူးရှင
်ဆိုတော့အဲ့လိုအားနည်းမှုကျွန်တော်ကဘယ်လို capacity လိုရဲဘယ်လိုလုတ်ပိုင်ခွင့်လိုရဲဆိုတဲ့ကိစ္စကလည်းပြန်လဲတင်ပြတဲ့ကိစ္စမျိုးကမပြောရရဘူးသာသာဖြစ်အဲ့ဒီကိစ္စဟာမြန်မာလူမျိုးတွေရဲ့ဇိုက်ပေါ့လေအာနာရာအထက်ကလူကြီးခိုင်းတာကိုပဲအရင်အစိုးရဆက်ဆက်မှလည်းပြန်ပြောခဲ့တာတော့သိမရှိဘူးထင်ပါတယ်ဒီကိစ္စကို
သိရှိပါဘူးအရင်လဲတောက်လျှောက်ကပြန်ပြောရင်ဟိုအမုန်းခံရမယ်ချောင်ထိုးခံရမယ်ရာထူးတက်ဖို့ခံမယ်အဲ့တော့အလိုက်တင်လေးပဲနေသွားကြတဲ့လူတွေကများပါတယ်အပြေမာလောက်ပဲမချေမနဲ့ပြောလို့ရှိပါတယ
်ဆိုတော့နောက်တစ်ခုကျွန်တော်မေ့ချင်တာဦးမင်းမင်းစောစောပြောတာဝန်ထမ်းလုတ်ချင်တဲ့လူတွေသိမရှိတော့ဘူးဆိုတဲ့ကိစ္စဒီကိစ္စမှလည်းပဲဒါတနည်းအားဖြင့်ဟိုတုန်းကတော့ဝန်ထမ်းမှတပါလုတ်เสียမှမရှိတာအခုတော့လုပ်ငန်းတွေအများကြီးပွင်လင်းလာတယ်ပြင်မှာလုတ်တော့ပတ်စံပွေရတာပေါ့အစိုးရစီမံလုပ်လို့ဘာမှမမြင်ရတာဆိုတော့အဲ့လိုအများကြီးထွက်သွားတယ်အများကြီးတွေ့ရပါတယ်ဆိုတော့ဒါကိုတော့ဘယ်လိုပြောကြမလဲဒါကိုဝန်ထမ်းလုတ်ချင်တဲ့လူမရှိတော့ဘူးဆိုတာဟာမကောင်းတဲ့အချက်လို့ပြောကြပါလားကောင်းတယ်လို့သုံးသပ်ကြမှာလားခင်ဗျာ
ဘသူမဆိုကို့အတွက်များတဲ့ဟာကိုပဲတွားကြမှာပေါ့လေအဲ့ဒါကြောင့်မလို့အခုနောက်ပိုင်းမှာဟိုဒီဝန်ထမ်းရွေးချယ်လေ့ကျင့်ရေးအဖွဲ့အနေနဲ့ကလည်းဟို incentive တွေနဲ့ခေါ်ဖို့ဟိုလုပ်ဖို့ကောင်းတာပေါ့နော်ကျွန်မစ조사ပါတယ်ဒီ PSC ဥက္ကဋ္ဌကြီးနဲ့ interview လုပ်ဖို့ဆိုပြီးတော့ဒါပေမဲ့ तू ကလည်းဒီမိုးကြွှေကိုကိစ္စကြောင့်လားတော့မသိဘူးပေါ့နော်ကျွန်မဟို interview မပေးပါဘူ
းဟုတ်ကဲ့ NLD ဆိုရဲပထမသက်တမ်းတဝက်ကျူးခဲ့ပါပြီမကြခင်ဒုတိယသက်တမ်းအတွက်ရွေးကောက်ပွဲဝင်ကြရတော့မယ်ဆိုတော့ဒီရမှာတော့အလားအလားမြင်ပါသလားဒီဝန်ထမ်းလောကတိုးတက်လာဖို့ဘယ်လိုလုပ်သင့်တယ်ထင်လဲဆိုတော့လည်းနည်းနည်းဆက်ပြော
ဘယ်လိုလုပ်သင့်လဲဆိုတဲ့ခါကျတော့ဒီဝန်ထမ်းတွေဒီအချင်းချင်းကြားမှာလေသူများနိုင်ငံမှာဆိုရင်တော့ဥမာစင်ကာပူမှာသွားလုပ်တယ်ဆိုတော့စင်ကာပူမှာသွားလို့ရှိရင်ခါတဲ့အလုပ်ကိုစ조사ပြီးတော့စီကံတကြလိုက်နာပြီးတော့ဖြာ PPC လုပ်ကြတာပေါ့နော်တဗမာမြန်ပြန်ရောက်တဲ့ခါကျတော့ဗမာပြည်ပုံစံအတိုင်းပဲလက်ဖက်ရည်ဆိုင်သွားကြမယ်อีโออีโอเนี่ยปะเนาะโหอาโจมันเตะไม่หลุดเว้ยเนี่ยลูจีลามาถะหลุดเตะหาမျိုးนี่แหละရှိရှင်အဲ့တော့အားလုံးကိုစီကိုတာဝင်ကိုခြေပြုံပြီးတော့ကိုကိုပေးရထားတဲ့တာဝင်ကိုတာဝင်တိုင်းသိဖို့ပေါ့เนาะဘာတွေလုပ်ရမယ်ဆိုတော့ဒီ job description မှာပါတဲ့အတိုင်းတက်ညီလက်ညီလုပ်ကြမယ်ဆိုလို့ရှိရင်အခက်အခဲကြော်လာနိုင်ပါပါရှင
်ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီဝန်ထမ်းစနစ်ထဲမှာပဲတင်တန်းနေအများကြီးပြေးဖို့လိုပါရဲ့ဆရာဒီလက်ရှိရှိပြီးသားဥပဒေတွေနဲ့နိုင်ငံရေးစနစ်ကိုထောက်ခံဖို့လောက်ပဲအတိကသင်ခဲ့တာတွေတွေ့ရတဲ့အခါကျတော့ဒီနိုင်ငံတကာမှာပြောင်းလဲနေတဲ့အနေအထားတွေမှာတကယ့်ကိုရည်ရှင်းရှိတဲ့တက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့သင်ဖို့အရေးကြီးပါတယ
်မြန်မာနိုင်ငံရဲ့ဝန်ထမ်းလောကနဲ့ပတ်သက်ပြီးတော့ပြောဆိုညှိတွားသံတွေနဲ့ပတ်သက်ပြီး VOA ရုံးခွဲကိုတာဝန်ယူကြီးကြပ်ပြီးတော့ပြန်ရောက်လာတဲ့ Editor ဒေါက်ကင်းဆိုဝင်းမြန်မာပြည်အခြေစိုက်မော်ဝါဒလေ့လာရေးလုပ်ငန်းတွေမှာမှတ်ကြားခဏတွားရောက်ပါဝင်ဆောင်ရွက်လေ့ရှိတဲ့ကိုဝင်းမင်းတို့နဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေ့လာအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါဆိုရရှင်ရရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးသိဆုံးခဲ့မှုမှာဆွဆွဲခံရသူတွေကိုကြေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးလျော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမ္မတကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရယ်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voa.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လိုက်စီစဉ်ကကြိုဆိုပါရရှင်။
VOA American အတန်ရတဲ့လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်နှမတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ VOA ရဲ့အပတ်စဉ်အားကစားကဏ္ဍပါဒီတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရစေ။
ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့အပတ်စဉ်တင်ဆက်ပေးနေကြတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြည်သူနိုင်ငံကတိုးဒီဖရန့်စပိန်ပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသားဂျရိန်တောမတ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ပေါ်တူဂီတိုက်စစ်မှုစီရိုနယ်ဒိုအခွန်ရှောင်မှုနဲ့ဒေါ်လာ 3.8 သန်းဒဏ်ငွေပေးဆောင်အောင်ဖြစ်ပါတယ်။မန်ယူနီးပြဟောင်းဖာဂူဆန်ကသူ့ကိုကုသစောင့်ရှောက်ပေးခဲ့သူတွေကမ္ဘာတဝန်းကဆူတောင်းပေးကြတဲ့သူတွေကိုကျေးဇူးတင်တယ်လို့ပြောကြားလိုက်ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
တိုးဒီဖရန့်စပိန်ပြိုင်ပွဲကြီးကတော့ပြည်သူနိုင်ငံမှာတနင်္ဂနွေနေ့ကပဲကျင်းပပြီးပြီးသွားခဲ့ပါပြီ။ဒီနေ့တိုးဒီဖရန့်စပိန်ပြိုင်ပွဲကိုတော့ကိုင်းသင်းကဗြိတိန်နိုင်ငံသားဂျရိန်တောမတ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့တိုးဒီဖရန့်ပြိုင်ပွဲကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပြီးတော့ဗြိတိန်နိုင်ငံသားတွေထဲကတတိယမြောက်အနိုင်ရလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာဘောလုံးရာသီအကျိုးခြေစမ်းတဲ့အနေနဲ့ကစားနေကြတဲ့ ICC Plus လို့ခေါ်တဲ့ International Champions Cup ဘောလုံးပွဲတွေကိုကစားနေကြတာမှာဇူလိုင်လ28ရက်နေ့ကတော့ Arsenal က PSG ကို5ဂိုးတကို၊ Liverpool က Manchester United ကို4ဂိုးတကို၊ Mercedes က Bayern Munich ကို3ဂိုးတကိုနဲ့နိုင်ခဲ့ကြပြီးတော့ Barcelona နဲ့ Tottenham တို့2ဂိုးစီတေးကြလို့ penalty ကဏ္ဍမှာ Barcelona က5ဂိုး3ဂိုးနဲ့နိုင်သွားပြီး Chelsea က Inter Milan ကို penalty မှာ5ဂိုး4ဂိုးနဲ့နိုင်ပြီး Juventus ကလည်း Benfica ကို4ဂိုး2ဂိုးနဲ့နိုင်ရသွားခဲ့ပါတယ်ခင်ဗျာ။ပေါ်တူဂီတိုင်းစစ်မှုရော်နယ်ဒိုကိုအခွန်ရှောင်မှုနဲ့စပိန်အာဏာပိုင်တွေကအမေရိကန်ဒေါ်လာ 3.8 သန်းဒဏ်ငွေပေးဆောင်ရမယ်လို့အမိန့်ချမှတ်လိုက်ပါတယ်။ရော်နယ်ဒိုဟာစပိန်နိုင်ငံကရီယယ်မက်ဒရစ်အသင်းမှာကစားနေတုန်းအခွန်ရှောင်ခဲ့တာကြောင့်စပိန်အာဏာပိုင်တွေကသူ့ကိုတရားစွဲခဲ့တာပါ။ဒူလာတုန်းကတော့စပိန်အာဏာပိုင်တွေဘက်ကသူ့ကိုအမေရိကန်ဒေါ်လာ 18 သန်းပေးဖို့တောင်းခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးမှာ 3.8 သန်းဒဏ်ငွေပေးဆောင်ရမယ်လို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလိုနောက်မှပြန်ပေးတဲ့အတွက်ရော်နယ်ဒိုဟာ 6.6 သန်းလောက်ပေးရဖို့ရှိတယ်လို့လည်းပြောနေကြပါတယ်။ဒါပြင်လည်းနောက်ထပ်တခြားအခွန်ကိစ္စတွေရှိနေတာကြောင့်သူ့အနေနဲ့အလုံးပေါင်းရင်ဒေါ်လာ 22 သန်းလောက်အထိပေးရဖို့ရှိတယ်လို့လည်းပြောနေကြပါတယ်။ပင်ဆိုရဘက်ကတော့ရော်နယ်ဒိုဟာအိုင်ယာလန်နဲ့ British Virgin Islands ကလုပ်ငန်းတွေမှာယင်းနှိမ့်နှံပြီးတော့သူ့ရဲ့ဝင်ငွေတွေကိုတရားမဝင်ဖုံးကွယ်ဖို့လုပ်ခဲ့တယ်လို့ဆွဆွဲခဲ့ပြီးရော်နယ်ဒိုဘက်ကတော့ဒါကိုငြင်းဆိုပါတယ်။ကမ္ဘာကျော် Forbes Magazine ရဲ့အဆိုအရတော့ရော်နယ်ဒိုဟာတစ်နှစ်ကို American Dollar 108တန်ရတယ်လို့ဆိုပါတယ်။ဒါပြင်စပိန်တရားရုံးကရော်နယ်ဒိုကိုအခွန်ရှောင်မှုနဲ့ထောင်ဒဏ်2နှစ်လဲချမှတ်ခဲ့ပြီးတော့သူ့အနေနဲ့ဒီပြစ်ဒဏ်ကိုတော့ဆိုင်းငံ့ပြစ်ဒဏ်ဖြစ်နဲ့လုသွားမှာဖြစ်ပါတယ်ခင်ဗျာ။မန်ယူနီးပြဟောင်းဖာဂူဆန်ကသူနေမကောင်းဖြစ်ခဲ့တဲ့တွင်သူ့ကိုကုသမှုတွေပေးပြီးတော့စောင့်ရှောက်ပေးခဲ့တဲ့သူတွေလူတော်မြတ်တာပို့တဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့ကျန်သာပရီနေကမန်ယူရုပ်သံကနေပြောကြားလိုက်ပါတယ်
။ First of all to thank the medical staff at Michaelsfield Salford
Royal ပထမဆုံးအနေနဲ့ McLaughlin's Salford Royal နဲ့ Alexandra ဆေးဝန်တွေကဆရာဝန်တွေနဲ့ဆေးဝန်တွေအားလုံးကိုကျေးဇူးတင်ပါတယ်။အဲ့လူတွေကကျွန်တော်ကိုတေချာစောင့်ရှောက်ခဲ့လို့အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်အနေနဲ့ဒီနေ့ဒီနေရာမှာအခုလိုထိုင်နေတိုင်းမှာမဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်နဲ့ကျွန်တော်မိသားစုကပါကျေးဇူးတင်ပါတယ်။ဒါအပြင်ကဘာတပွမ်းကနေပြီးတော့ကျွန်တော်ကိုဆူတောင်းပေးခဲ့ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒါကြောင့်မို့ကျွန်တော်ကိုဝိုင်းပြီးတော့အားပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ဆုံးအနေနဲ့ကတော့ကျွန်တော်ဒီရာသီကုန်လောက်ကြာရင်ဘောလုံးပွဲတွေကိုပြန်ကြည့်သွားမှာပါ။အခုလောလောဆယ်မှာတော့မန်ယူနီးပြအမွေညိုနဲ့ဇာသမားတွေအားလုံးအောင်မြင်မှုတွေရပါစေလို့ဆုတောင်းပါတယ်။ကျေးဇူးတင်ပါတယ်ဗျာ
။မန်ယူနီးပြဟောင်းဆာအလက်စ်ဖာဂူဆန်ကအုံနောက်မှာသွေးရည်ယိုစိမ့်မှုဖြစ်ပွားခဲ့တာကြောင့်အရေးပေါ်ခွဲစိတ်ကုသမှုခံယူခဲ့ရပြီးအဲ့ဒီနောက်ပိုင်းဒါဟာပထမဆုံးအကြိမ်သူ့ကိုပြန်တွေ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။ကာတာနိုင်ငံဟာ2022ကမ္ဘာ့ထားမှာအရှင်ဖြစ်ခွင့်ရဖို့အတွက်ပြည်မျိုးနိုင်ငံတွေမှာတမင်တကာအကွက်ချပြီးတော့လှုပ်တာတွေရှိခဲ့တယ်လို့ဗြိတိန်သတင်းစာတစ်စောင်ကစွပ်စွဲလိုက်ပါတယ်။ကာတာကမ္ဘာ့ဖလားကျင်းပခွင့်ရယာယီအဖွဲ့က2010တုန်းကမြန်မာနိုင်ငံတွေဖြစ်တဲ့ American, Australia စတဲ့နိုင်ငံတွေရဲ့အင်ရှင်ဖြစ်ခွင့်ရယာယီကြိုးပမ်းချက်တွေအောင်မြင်မှုမရအောင်ချိုးဝှက်လှုပ်ရှားတာတွေဝါရဖြန့်ချီတာတွေလုပ်ခဲ့တယ်လို့ Sunday Times သတင်းစာကဖော်ပြခဲ့တာပါ။
ကာရာဘတ်ကတော့ဒီဆွဆွဲချက်ကိုငင်းဆို့ထားပြီးတော့တကယ်လို့သာဒီဆွဆွဲချက်မှန်တယ်ဆိုရင်တော့ဒါဟာ FIFA ရဲ့စီမင်းတွေကိုချိုးဖောက်တာဖြစ်ပါတယ်ခင်ဗျာနောက်ဆက်ချက်ကဘာဖလားမှာရုရှားအသင်းကခြေစွမ်းပြခဲ့တဲ့ကွင်းလယ်လူအလက်ဇန်ဒါဂိုလိုဗင်ကိုမော်နာကိုအသင်းကခေါ်လိုက်ပါတယ် CSKA မှာကစားနေတဲ့ဂိုလိုဗင်ကိုမော်နာကိုကယူရိုသန်း30နဲ့ဝယ်လိုက်ပြီးနာနေစာချုပ်ထုတ်ဆိုခဲ့တာဖြစ်တယ်လို့မော်နာကိုနဲ့ CSKA အသင်းတွေကဇူလိုင်လ29ရက်နေ့ကကြေညာခဲ့ပါတယ်ဂိုလိုဗင်ဟာပြီးခဲ့တဲ့ကမ္ဘာဖလားမှာရုရှားအသင်းနဲ့ခြေစွမ်းပြပြီးတော့တကိုးသွင်းပြီးတော့ငိုးရအောင်ဖန်တီးပေးခဲ့ပါတယ်ခင်ဗျာနောက်ဆက်ချက်ကဖလားအေရှင်ရုရှားအသင်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကဂုဏ်ပြုလိုက်ပါတယ်အေရှင်ရုရှားအသင်းဟာပြီးခဲ့တဲ့ကမ္ဘာဖလားမှာကွာတာဖိုင်နယ်အဆင့်ထိရောက်ခဲ့ပြီးတော့ခရိုအေးရှားအသင်းကိုပယ်နယ်တီမှာရှုံးခဲ့တာပါသမ္မတပူတင်ကရုရှားအသင်းကိုခရမလင်နန်းတော်ကိုခေါ်ပြီးတော့နိုင်ငံတော်အဆင့်စုစည်းစိတ်တွေချီးမြှင့်ခဲ့တာဖြစ်ပြီးတော့ရုရှားနည်းပြနဲ့ဂိုသမားတို့ကိုလည်းတရားဂုဏ်ပြုစုတွေချီးမြှင့်ခဲ့ပါတယ်ရုရှားအသင်းဟာအခုနှစ်ကမ္ဘာဖလားမှာကွာတာဖိုင်နယ်ကိုရောက်ခဲ့ပြီးတော့ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်ပိုင်းဒါဟာရုရှားအသင်းအနေနဲ့ကမ္ဘာဖလားမှာအောင်မြင်ဆုံးဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနေ့ပြန်ကြာရာပြင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်မှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မှတ်ချက်မုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကောင်လွင်ဦးကပြောပြပေးပါအောင
်2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်စစ်ဖက်မှုပေါ်အထူးစုံစမ်းစစ်ဆေးမှုရောဟတ်မူလာကစုံစမ်းပေါ်ထုတ်နေတာတွေကိုရှင်းနေရုပ်ဂျက်ဆက်ရှင်အနေနဲ့အဆုံးသတ်ဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲတောင်းဆိုလိုက်ပါတယ်သမ္မတရဲ့စီဝင်ဖွဲ့နဲ့ရုရှားတို့ကြားရွေးကောက်ပွဲကာလမှာပတ်သက်ဆွေးနွေးမှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရဲ့14လကြာစုံစမ်းမှုတွေဟာစိုးရတဲ့အဆင့်ထိရောက်နေတာကြောင့်အဆုံးသတ်တဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲ Twitter လူမှုခွင့်ရက်ကနေတိုက်တွန်းပြောဆိုလိုက်တာပါဇင်ဘာဝေနိုင်ငံရွေးကောက်ပွဲမှာလွတ်တော်နေရအများစုကိုအာဏာရပါတီအနိုင်ရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးနောက်မှာပဲမြို့တော်ဟာရီမှာအထက်ကံပါတီကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ရကရဲတပ်ဖွဲ့ကမျက်ရည်ပုံးနဲ့တုံးပြီးနှိမ်နင်းခဲ့ပါတယ်။အဓိကအထက်ကံပါတီခေါင်းဆောင်ကတော့လွတ်တော်နဲ့သမ္မတရွေးကောက်ပွဲတွေမှာအာဏာရပါတီကဩဇာရှိဝါ၃လွှမ်းမိုးခဲ့တဲ့အကြောင်းဆွဆွဲခဲ့တာပါ။ဆန္ဒပြသူတချို့ကတော့ကားတယာတွေကိုမီးရှို့လမ်းတွေကိုပိတ်ဆို့တားဆီးပြီးရဲတွေနဲ့ထိတ်တဲရင်ဆိုင်ဆန္ဒပြမှုတွေကျင်းပတဲ့အတွက်ရဲတပ်ဖွဲ့ကလူစုခွဲဖို့မီးသက်ပိုက်တွေကိုလည်းအသုံးပြုခဲ့ကြပါတယ်။မြောက်ကိုရီးယားကပြည်ရဲ့သတင်းပတ်တက်လွှတ်ပြောင်းပြည့်ရထားတဲ့အမေရိကန်ဂျာဆုံးစစ်တီရဲ့ကျွင်းကျန်ရုပ်လောင်း55စုံကိုဒီနေ့မှပဲတောင်ကိုရီးယားနိုင်ငံမှာအခမ်းအနားနဲ့အမေရိကန်စစ်တပ်ကတည်ယူပို့ဆောင်ရေးလေယာဉ်တွေပေါ်လွှတ်ပြောင်းတင်ဆောင်ပေးလိုက်ပါတယ်။ရုပ်လောင်းတွေကိုတော့အမေရိကန်ပြည်ထောင်စုဟာဝိုင်းပြည်နယ်ကိုဆက်လက်တည်ဆောင်သွားမှာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုဟာအရှေ့တောင်အရှေ့နိုင်ငံများသင်းအာဆီယံအသင်းဝင်တွေနဲ့ဒီသတင်းပတ်တဲ့စင်ကာပူနိုင်ငံမှာတွေ့ဆုံတဲ့အခါအင်ဒိုပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျှော်မှန်းချက်တွေကိုမြင့်တင်နိုင်မှုကြိုးစားသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းတွေ့ဆုံမှုတွေအတွင်းမြောက်ကိုရီးယားအရေးစိုးရိမ်မှုတွေမကင်းမှုတွေလွှမ်းမိုးနေတယ်လို့မြန်မာအရေးနဲ့ပတ်သက်လို့ဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ခီးစဉ်တွင်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီယောင်ဟွန်းနဲ့ ်ဒီကြားတွေ့ဆုံမှုလက်တလောဆီစဉ်ထားတာမရှိသေးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်
တည်တင်းအချင်းချက်ကိုကောင်းလင်းဦးကျင်ညာပေးခဲ့တာပါရှင်။တင်းညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 930တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.